Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင် View American တန်ကနေ2020နှစ်ဩဂတ်လ1ရက်တင်းလာနေကြပိုင်း View မြန်မာပိုင်းစီစဉ်လေးကိုမြန်ကင်ပြည်သူမျိုးတော် Washington DC ကနေမြန်မာစံတော်ချိန်ည9:00 AM အထိထိုင်ထုတ်လွှင့်ပေးနေပါပြီရှင်ဒီနေ့အတွက်စီစဉ်မှုဖြစ်ကျမအီတန်စံကတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်အနောက်ခသိန်းကင်းကြင်ကြပါစေဒီနေ့တင်ပြမဲ့သတင်းတွေထဲမှာတော့တနင်္လာနေ့ကစပြီးယူကရိန်းနိုင်ငံဦးရဆာစိတ်ကန်းကနေနှံစားသီးနှံတွေကိုပြန်လည်တင်ပို့နေပါတယ်။ဒီဘက်တွင်ချက်မှတ်မဲ့အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံကြီးဝန်ကြီးတယောက်ခွင့်ရမှာမဟုတ်ဘူးလို့အာဆီယံအလက်ကျဥက္ကဋ္ဌရဲ့ပြောရေးဆိုခွင့်ရှိသူကပြောလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံကအပြည်ပြည်ဆိုင်ရာရာဇဝတ်မှုခုံရုံး ICC သဘောတူညီချက်ကိုပြန်လည်ဝင်ရောက်ဖို့အစီအစဉ်မရှိပါဘူးလို့သမ္မတဖာဒီနာမာကော့စ်ဂျူနီယာကတနင်္လာနေ့ကပြောလိုက်ပါတယ်။ဒီလိုသတင်းတွေပါဝင်နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကျွန်တော်တပေါင်းသန်းတို့ကတင်ပြချင်ပါပါ။
ဟုတ်ကဲ့ပါရှင်ဒီနေ့တင်းလာညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာစင်းနဲ့အတူဒီနေ့မှနားဆင်ရမယ့်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့
ပြည်ပခါဖြစ်လာတဲ့ပြည်ပခါအဖြစ်ပေါ့ဗျာအဲ NGPDF တွေနဲ့ဖြစ်နေတဲ့လက်နက်ကင်ပြည်ပခါပေါ့နော်အဲအဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့စစ်ဆင်ရေးကကြေဘူးမဆွနေဘူးဆိုတဲ့ဟာကနေပြီးတော့သူတို့အပြောင်းလဲလုပ်မယ်ဆိုတဲ့သဘောပေါ့
အနာသိမ့်ပြီး16လအကြာအချိန်နည်းနိုင်ငံတော်ခြေပြမင်ကိုပေါ်သုံးသက်ချက်နောက်ဆုံးမှနောက်ပိုင်းမှာပြည်စုံနှားစင်ကြဖို့ရှိပါလေ။ဒါပြင်စကိုင်းတိုက်တိုက်ပွဲအချိန်နည်းခရီးပြည်နယ်ကဆေးဘေးဒုက္ခသည်တွေအရေးဒါပြုမင်းမျိုးမှာရေးကြည့်ရတဲ့တင်စားတဲ့နောက်ဆုံးရတင်ပေးပို့ချက်တွေနဲ့တူတင်တောင်မဆုစီဝိုင်းကနာဘလော့ဂါတွေပြောသပြနဲ့တက်တက်ရောက်တင်လာစားတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနှားစင်ကြမှာဖြစ်ပါသေး။အခုရင်ဆုံးတော့တင်လာညရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာချင်းတွေကိုဥတုပေါင်းတန်းနဲ့ကိုစော်ဝင်းလိုင်တို့ကကြေညာပေးသွားမှာဖြစ်ပါလိမ့်ရှင်။
ဒီကနေ့တနင်္လာနေ့ကစပြီးယူကရိန်းနိုင်ငံအိုဒက်ဆာစိတ်ကန်းကနေနှံစားသီးနှံတွေကိုပြန်လည်တင်ပို့နေပါတယ်။ဆီယရာလီယွန်အလန်တင်ကုန်တင်သင်းမော်ရာဇိုနီဟာလက်ဒွန်ကိုတင်ပို့မဲ့ပြောင်းတွေကိုတင်ဆောင်ပြီးစိတ်ကန်းကနေပထမဆုံးဖြစ်ထွက်ခွာသွားခဲ့တာပါ။နောက်ထပ်ကုန်သင်းမော်တွေဆက်ပြီးထွက်ခွာဖို့ရှိတယ်လို့လည်းတူရကီကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ယူကရိန်းကိုရုရှားချူချော်ချိန်ကစပြီးပူဆိုးလာခဲ့တဲ့ကမ္ဘာစစ်တပ်ရဲ့ခါအကြက်တဲကြောင့်ယူကရိန်းကသီးနှံတွေတင်ပို့နိုင်ဖို့သဘောတူညီချက်ကိုတူရကီနဲ့ကုလသမဂ္ဂတို့ကကြားဝင်ညှိနှိုင်းခဲ့ကြပြီးဇူလိုင်လနောက်ပိုင်းနှုန်းကသဘောတူညီချက်ရရှိခဲ့တာပါ။ဖေဖော်ဝါရီလနောက်ပိုင်းစစ်ပွဲစကတည်းကရုရှားထိန်းချုပ်ထားတဲ့ပင်လယ်နက်ထဲကရေပြင်မှာကုန်တင်သင်္ဘောတွေဘေးကင်းကင်းဖြတ်တန်းသွားလာခွင့်ရဖို့တောင်းဆိုခဲ့တာဖြစ်ပါလေ။အိုဒက်ဆာစိတ်ကန်းကနေအခုလိုပို့ကုန်တွေပြန်ပြီးတင်ပို့နိုင်တာကိုယူကရိန်းနိုင်ငံကြီးဝန်ကြီးဒီမီထရိုကူလီဘာကကြိုးဆိုလိုက်ပါတယ်။လူသားချင်းစာနာထောက်ထားမှုအရယူကရိန်းကသီးနှံတွေကဘာဈေးကွက်ကိုပြန်လည်တင်ပို့ခွင့်ရရှိဖို့မရှိမဖြစ်လိုအပ်သလိုနောက်ထပ်လည်းကုန်တင်သင်္ဘောတွေယူကရိန်းကနေဆက်တိုက်ထွက်ခွာခွင့်ရဖို့ကုလသမဂ္ဂထွေထွေတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကမျှော်လင့်ထားကြောင်းပြောပွဲရာစတီဖန်နီဒူဂျာရစ်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကယူကရိန်းကနေဂျုံမက်ထရစ်တန်3000ဝယ်ယူဖို့စီစဉ်ထားတာကိုလည်းပြောခွင့်ရပုဂ္ဂိုလ်စတီဖန်နီဒူဂျာရစ်ကပြောကြပါတယ်ဒီချိန်မှာပဲယူကရိန်းအရှေ့ပိုင်းဒွန်ဘားဒေသကရုရှားတပ်တချို့ကိုယူကရိန်းတောင်ပိုင်းကိုရွှေ့ဖို့အနေထားမှာရှိနေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောလိုက်ပါတယ
်။ဒီပတ်တွင်ကျင်းပမဲ့အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံကြီးဝန်ကြီးတက်ရောက်ခွင့်ရမှာမဟုတ်ဘူးလို့အာဆီယံအလက်ကျဥက္ကဋ္ဌရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒီအစည်းအဝေးမှာမြန်မာနိုင်ငံအရေးအတင်းအကျပ်ကမြန်မာနိုင်ငံရဲ့အကြက်တဲကနေတောင်တရုတ်ပင်လယ်ပြင်ကိစ္စအလဲအရှိတီမော်အာဆီယံဝင်ခွင့်အထိအကြောင်းအမျိုးမျိုးကိုဆွေးနွေးကြမှာပါ။တောင်တရုတ်ပင်လယ်ကိစ္စကိုဖိလစ်ပိုင်ကအဆိုပြုတင်သွင်းလာပွဲရှိတယ်လို့ကမ္ဘောဒီးယားပူပေါင်းဆောင်ရည်နဲ့ညင်ကြိုင်းအင်စတီကျူကအကြီးတန်းအကြံပေးဘရက်ဒလီမတ်ကပြောပါတယ်တောင်တရုတ်ပင်လယ်ပြင်ကိစ္စနဲ့ပတ်သက်ပြီးအာဆီယံနိုင်ငံအများစုကတစ်စီးတစ်လုံးနဲ့ယက်တီချက်နဲ့တရုတ်ကိုဆွေးနွေးလိုပေမဲ့တရုတ်ကတနင်္ဂနွေချင်းနဲ့ပဲညှိနှိုင်းဆွေးနွေးကြတာပါဒီအကြောင်းအရာကအာဆီယံထိပ်သီးဆွေးနွေးမှာအလဲကျဥက္ကဋ္ဌကမ္ဘောဒီးယားကဆွေးနွေးစီခြင်းနဲ့အကြောင်းမဟုတ်ပါဘူးဒါပေမဲ့ဖိလစ်ပိုင်ကဆွေးနွေးလိုတယ်ဆိုရင်တော့ဒီအပအစည်းအဝေးမှာအများကြီးလွှမ်းမိုးသွားနိုင်ပါတယ်လို့ဘရက်ဒလီမတ်ကယူဆပါတယ်မြမအရေးဟာလည်းအာဆီယံနိုင်ငံကြီးဝန်ကြီးများအစိုးရမှာအဓိကအကြောင်းတရားဖြစ်လိမ့်မယ်လို့ဘရက်ဒလီမတ်ကသုံးသပ်ပါတယ်စစ်ကောင်စီကအရေးပေါ်အခြေအနေကိုတင်းနှင်းလာနေမှာနောက်ထပ်6လသက်တမ်းတိုးထားပြီးတည်ငြိမ်ငြိမ်းချမ်းတဲ့အခြေအနေရှိတဲ့အခါအချိုးကျကိုစားပြုမှုစနစ်နဲ့ရွေးကောက်ပွဲလုပ်မယ်လို့ပြောထားပါတယ်ဒီရွေးကောက်ပွဲစနစ်ဟာစစ်ကောင်စီကြောရောင်းနောက်ခံပေးထားတဲ့ပါတီတွေအာဏာရရှိနိုင်တဲ့ရွေးကောက်ပွဲစနစ်ဖြစ်တယ်လို့ဝေဖန်ပြောဆိုကြပါတယ်ခင်ဗျ
ဖိလစ်ပိုင်နိုင်ငံကအပြည်ပြည်ဆိုင်ရာရာဇဝတ်မှုတရားရုံး ICC သဘောတူညီချက်ကိုပြန်လည်ဝင်ရောက်ဖို့အစီအစဉ်မရှိဘူးလို့သမ္မတဖာဒီနာမာကော့စ်ဂျူနီယာကတနင်္လာနေ့ကပြောလိုက်ပါတယ်။ ICC ကစုံစမ်းစစ်ဆေးတာတွေပြန်ဆတဲ့အချိန်မှာသမ္မတဖာဒီနာမာကော့စ်ဂျူနီယာကအခုလိုကြေညာလိုက်တာဖြစ်ပါတယ်။သမ္မတဒူတာတေးရဲ့သမီးဆာရာကလည်းဒုတိယသမ္မတဖြစ်နေပါတယ်။မွေးစိတ်ဝါနှိမ်နင်းရေးအစီအစဉ်မှာလူထောင်ပေါင်းများစွာတည်ဆုံခဲ့တာနဲ့ပတ်သက်ပြီးICC ကစတင်စုံစမ်းစစ်ဆေးတဲ့အခါအဲဒီလုံးကသမ္မတဒူတာတေးက ICC ဆိုင်ရာသဘောတူညီချက်ကနေ2019ခုနှစ်မှာထွက်ခဲ့တာပါဒါပေမဲ့အရက်သားတွေအပေါ်တရားမဝင်စနစ်တကျတိုက်ခိုက်ခဲ့ပုံပေါက်တဲ့အတွက် ICC တရားသူကြီးတွေကပြီးခဲ့တဲ့စက်တင်ဘာလမှာ ICC ရှေ့နေရုံကိုစစ်ဆေးပိုင်ခွင့်ပေးခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံကတရားသူကြီးဒီအမှုတွေကိုစစ်ဆေးမှာကြောင်းရပ်ပေးဖို့တောင်းဆိုခဲ့တဲ့အတွက်နောက်နှစ်လအကြာမှာ ICC ကစုံစမ်းစစ်ဆေးတာတွေကိုရပ်ဆိုင်ခဲ့ပါသေးတယ်ဒါပေမဲ့အဲ့ဒီလိုတောင်းဆိုချက်ကမှန်ကန်တရားမျှတအကြောင်းမပြသနိုင်တဲ့အတွက်အများဆုံးစုံစမ်းစစ်ဆေးရတယ်ပြဆရမယ်လို့ ICC ရှေ့နေကရင်ခန်းကဂျွန်လာမှာဆုံးဖြတ်ခဲ့တာပါ ICC ရဲ့ဆုံးဖြတ်ပိုင်ခွင့်လည်းပဲမဟုတ်ဘူးလို့ဆိုပြီးသမ္မတဒူတာတေးဟာသူ့အာဏာရှိနေစဉ်အတွင်း ICC နဲ့ပူးပေါင်းဆောင်ရွက်ခုညှင်းဆုပ်ခဲ့ပါတယ်ဒါပေမဲ့ဒီချက်ကိုဖိလစ်ပိုင်တရားလွှတ်တော်ချုပ်ကပယ်ချခဲ့ပါတယ် ICC ကပြန်လည်စုံစမ်းစစ်ဆေးရမှာဖိလစ်ပိုင်ကိုလေ့လာကြည့်ရှုဖို့ဖိတ်ခေါ်ထားတယ်လို့သမ္မတရဲ့ဆက်သွယ်ရေးရုံးကပြောပါတယ်အကြောင်းပြန်ဖို့စက်တင်ဘာ10ရက်နေ့အချိန်ပေးထားတာပ
ါဒီလောမမှုတွေအကြီးအကျယ်ကြုံနေရတဲ့အမေရိကန်ပြည်ထောင်စုကန်တက်ကက်ပြည်နယ်အရှိတ်ဘက်မှာရာသီဥတုဆိုးရတဲ့ကြားမှာပဲကယ်ဆယ်ရေးအဖွဲ့တွေတိုင်ဝင်တိုင်ထွက်လိုက်ရှာပြီးလူတွေကိုလိုက်လံကယ်ဆယ်နေတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကမနေ့ကပြောပါတယ်လူတွေကိုစောင့်ရှောက်ဖို့သူတို့စီအရောက်သွားနိုင်တဲ့အခြေခံအဆောက်အုံတွေပျက်စီးသွားတဲ့အခက်အခဲတွေကြုံနေရပါတယ်အထူးသဖြင့်ကန်တက်ကီပြည်နယ်အရှိတ်ဘက်မှာလမ်းနေတံတားတွေလမ်းမဆက်သွယ်ရေးအဓိကလမ်းမကြီးတွေဒါဇင်နဲ့ချီပျက်စီးနေတယ်လို့ကန်တက်ကီပြည်နယ်အုပ်ချုပ်ရေးမှူးအန်ဒီဘရှီယာကပြောဆိုသွားပါတယ်လမ်းနေတံတားတွေရေပြည့်နေပြီးအိမ်တွေလည်းရေထဲမြုပ်ပါသွားတာကြောင့်လူ28ဦးတည်းမနဲ့တေဆုံးခဲ့ပါတယ်တချို့တောင်ပေါ်ဒေသတွေကိုဆက်သွယ်လို့မရသေးဘူးလို့ပြည်နယ်အရာရှိတွေကပြောပါတယ်တယ်လီဖုန်းဆက်သွယ်လို့မရတဲ့အတွက်လည်းကယ်ဆယ်ရေးလုပ်ငန်းတွေအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ဒီရေလောမှုဟာမကြုံဖူးခဲ့တဲ့အထက်မှာတမိုင်းတစ်လျှောက်အဆိုးဝါးဆုံးနဲ့လူအသေးအပြောက်အများဆုံးဖြစ်တယ်လို့ပြည်내အုပ်ချုပ်ရေးမှူးက MBC ရုပ်သံသတင်းဌာနကိုပြောပါရခင်ဗျာ
ဒီအမေရိကန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့ညသတင်းတွေကို VOA ကဆက်လက်ချင်းညနေပါတယ်ဒီပအာဆီယံနိုင်ငံခြားရေးဝန်ကြီးများစီဝေးမှာမြန်မာပေါ်တင်းတင်းမာမာအရေးယူဖို့တွန်းအားပေးကြရမှာမလေးရှားကဥဆောင်လိုက်မယ်လို့ပြောနေထားကြပါတယ်လာမယ့်စီဝေးမှာအာဆီယံရဲ့ဝန်ကြီးအဆင့်အစည်းအဝေးတွေမှာမြန်မာနိုင်ငံရဲ့နိုင်ငံရေးအဆင့်ဝန်ကြီးတွေတယောက်ခွင့်ပိတ်ပင်ဖို့နဲ့အဆုံးသတ်လုပ်ငန်းစဉ်အတွက်မူပေါင်းတရရှာဖွေဖို့မလေးရှားနိုင်ငံကအဆိုပြုမယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆိုင်ဖူတင်အဗ်ဒူလာကသူ့ရဲ့ Facebook လူမှုစာမျက်နှာမှာ29ရက်နေ့ကတင်ထားခဲ့ပါတယ်။အာဆီယံကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာသဘောတူညီချက်900တိုးတက်မှုမရှိတာပေါ့။အာဆီယံနိုင်ငံခြားရေးဝန်ကြီးများရဲ့ဗုဒ္ဓနေ့စည်းဝေးမှာအပြင်းထန်ဆွေးနွေးကြလိမ့်မယ်လို့လည်းညွှန်းနေထားကြပါတယ်။သဘောတူညီချက်900ရဲ့အဆုံးသတ်ကစားဖွဲ့ကဘာလဲလို့လည်းသူက AFP သတင်းဌာနနဲ့တွေ့ဆုံဆဲမှာမေးခွန်းထုတ်ခဲ့ပါတယ်။အဲ့ဒီသဘောတူညီချက်900ဆုံးဖြတ်ချက်အတိုင်းဆက်သွားမလားတိုးတက်အောင်လုပ်မလားအစ်စ်တခုကိုဖန်တီးမလားလို့မစ္စတာဆိုင်ဖူတင်ကလူမှုစာမျက်နှာမှာလည်းမေးထားခဲ့တာပါဒါပေမဲ့အာဆီယံကနေမြန်မာနိုင်ငံကိုထုတ်ပြဖို့အထီတော်ဘယ်တိုင်းပြည်ကမှတောင်းဆိုမယ်လို့မျှော်လင့်မထားပါဘူးလို့အကြီးတန်းအာဆီယံတန်တမာတူက AFP ကိုပြောပါတယ် NLD အမှဥဖြိုးစရာသောထင်ရှားတဲ့ဒီမိုကရေစီတက်ချွာလို့ရှားသူဦးဂျီမီကိုအောင်သူရစွာနဲ့ကိုလာမျိုးအောင်တို့ကိုအရင်ပတ်ကကွန်မြက်ခဲ့တဲ့ပုံမှာအာဆီယံကရှုတ်ချခဲ့ပြီလည်းဖြစ်ပါတယ
်မြန်မာနိုင်ငံမှာအကြမ်းဖက်မှုမျိုးစုံကိုချက်ချင်းရပ်ဆိုင်ဖို့အာဆီယံအစိုးရများရဲ့လူ့ခွင့်ရေးကော်မရှင် AICHR ရဲ့တောင်းဆိုချက်မှာဖိလစ်ပိုင်နိုင်ငံလည်းပူးပေါင်းတောင်းဆိုလိုက်ပါတယ်အင်ဒိုနီးရှားမလေးရှားစင်ကာပူထိုင်းနိုင်ငံတို့နဲ့အတူဖိလစ်ပိုင်ကလည်းပါဝင်ပြီးဇူလိုင်လ31ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပါတယ်အာဆီယံကငြင်းငြင်းချမ်းချမ်းတွေ့ဆုံဆွေးနွေးကြဖို့တောင်းဆိုတာကိုလစ်လျူရှုပြီးဇူလိုင်လ25ရက်နေ့မှာ NLD အမှဥဖြိုးတရားသောထင်ရှားတဲ့ဒီမိုကရေစီရဲ့တက်ကြွလို့ရှားသူဦးဂျင်မီကိုအောင်သူရဇော်နဲ့ကိုလာမျိုးအောင်တို့ကိုကွပ်မျက်ခဲ့ပြီးတဲ့နောက်အာဆီယံအစိုးရများရဲ့လူ့ခွင့်ရေးကော်မရှင် AICHR ကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာပါတက်ကြွလို့ရှားသူတွေအပေါ်ကွပ်မျက်တာကိုကြေညာချက်ကပြင်းပြထန်ထန်ရှုံချလိုက်ပြီးစိတ်ထင်သလိုဆက်လက်ကွပ်မျက်မှာကို ချုပ်တီးဖို့တိုက်တွန်းထားပါတယ်။ဒါအပြင်ထင်းသလိုဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးပြီးငြိမ်းချမ်းစွာအပြေရှာရေးအတွက်အပြုသဘောဆောင်တဲ့ပါတီအားလုံးနဲ့တွဲဆုံဆွေးနွေးရေးမှာပါဝင်ဖို့ AICHR ကစစ်ကောင်စီကိုဆော်ဩလိုက်ပါတယ်။ဒီမိုကရေစီပြုပြင်ပြောင်းလဲတဲ့ဖြစ်စဉ်ကိုချက်ချင်းပြန်သွားဖို့လဲကြီးညာချက်ကတိုက်တွန်းထားပြီးလူ့အခွင့်အရေးနဲ့အခြေခံလူ့အခွင့်အရေးတွေကိုအကာအကွယ်ပေးမြင့်တင်ဆောင်ရွက်ဖို့လဲအာဆီယံအစိုးရများရဲ့လူ့အခွင့်အရေးကော်မရှင် AICHR ရဲ့မြန်မာနိုင်ငံစစ်ကောင်စီကိုကြီးညာချက်ထုတ်ဖော်ပြောဆိုထားပါတယ်ခင်ဗျာ
။2022ခုနှစ်ရဲ့ပထမနှစ်ဝယ်မှာမြန်မာနိုင်ငံရဲ့အလုတ်ကိုင်းအခြေအနေဟာအနည်းငယ်ပြန်လဲဥမော့လာခဲ့ပေမဲ့2020နဲ့ရှင်ကြည့်လိုက်မယ်ဆိုရင်တော့အမျိုးသားအမျိုးသမီးတက်တက်မှတသန်းလောက်ပို့ပြီးအလုပ်လက်မဲ့ဖြစ်နေသေးပဲလို့ ILO ကထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာခန့်မှန်းထားပါတယ်။ထိုက်တဲ့နဲ့အလုပ်ကိုင်းခွင့်လန်းအခြေအနေကလည်းပုံမှန်ဆိုးရွားလာပြီးအထူးသဖြင့်အမျိုးသမီးတွေအတွက်ပုံမှန်နစ်နာမှုတွေရှိနေတယ်လို့လည်း ILO ကပြောပါတယ်။ဒါစစ်ကောင်စီကအနာသိမ့်ပြီး17လအကြာကမ္ဘာကိုဗစ်ရောဂါနဲ့ရင်ဆိုင်ရပြီးနှစ်နှစ်ခွဲအကြာမှာမြန်မာနိုင်ငံရဲ့အလုပ်ကိုင်းခွင့်လန်းအခြေအနေတွေဖြစ်ပါတယ်။2022ခုနှစ်ပထမ6လမှာထုတ်လုပ်နိုင်စွမ်းရည်ကလည်းနောက်ထပ်နှစ်ရာခိုင်နှုန်းထကျသွားတယ်လို့ ILO ကဆိုပါတယ်2022ခုနှစ်တုန်းက800ရာခိုင်နှုန်းကျဆင်းသွားခဲ့တဲ့အပေါ်မှာထပ်မံထိုးကျသွားခဲ့တာပါလုပ်ကိုင်ရတဲ့အခြေအနေတွေကလည်းယိုယွင်းနေတယ်လို့ ILO ကဆိုပါတယ်အထူးသဖြင့်အလို့သမားခွင့်ရေးတွေကိုပိုပြီးပြင်းပြင်းထန်ထန်နှိပ်ကွပ်ချိုးဖောက်ခဲ့တယ်လို့2022ခုနှစ် ILO ညီလာခံကဆုံးဖြတ်ခဲ့တာပါအဓိကကဏ္ဍတွေမှာအထည်နာခဲ့တယ်လို့လည်းအစိုးရခန်းစားကဆိုပါတယ်အထက်ကျောက်လုံငန်းမှာနေစားလှုပ်သားကများလာပြီးမဲ့အလုတ်ချိန်မမှန်မဲ့လောက်ခနဲ့နဲ့နဲ့လုံနေကြရတယ်လို့လည်းပြောပါတယ်အလုတ်ရက်သွားတဲ့အခါမှာအလုတ်သမားတွေရရှိရမယ်အခွင့်အရေးတွေဖြစ်တဲ့နစ်နာချင်းမပေးကြတာကိုလည်းထောက်ပြထားပါတယ်အလုတ်ကအခြေအနေတွေပြည့်ဝလာတာနဲ့အည်အသွေးကျဆင်းမှုဟာအဓိကစိုးရင်စရာတွေဖြစ်တယ်လို့ ILO မြန်မာရုံးကမစ္စတာဒေါက်နင်းကဒီကပြောထားပါတယ်
ဒီနေ့ကမြန်မာနိုင်ငံမှာဆန္ဒပြပွဲကိုသတင်းယူရင်းဖမ်းဆီးခံခဲ့ရတဲ့ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရဲ့ကုသူတိုရုကူဘိုတာပြန်လွတ်ပေးဖို့အတွက်ဂျပန်အစိုးရကမြန်မာစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ဂျပန်နိုင်ငံသားကိုပြန်လွတ်ပေးဖို့မြန်မာအာဏာပိုင်တွေကိုဂျပန်တန်ရုံးကမြစ်တိုက်ရခံထားပါတယ်။သူအစိုးဆုံးပြန်လွတ်မြောက်ဖို့အတွက်သတင်းအချက်အလက်တွေစုဆောင်းပြီးတောင်းဆိုသွားမှာပါလို့ဂျပန်အစိုးရဝန်ကြီးအဖွဲ့ဒုတိယအတွင်းဝန်ဆေအီဂျီကီဟာရာကပြောဆိုသွားပါတယ်။ဇူလိုင်လ30ရက်နေ့ကဆန္ဒပြပွဲကိုမှတ်တမ်းတင်ဗီဒီယိုရိုက်ကူးရင်းဂျပန်နိုင်ငံသားတယောက်ဖမ်းဆီးခံခဲ့ရတယ်ဆိုတာကိုဂျပန်တန်ယုံကအတည်ပြုတဲ့အကြောင်းဆေအီဂျီကီဟာရာကပြောဆိုခဲ့ပေမဲ့နာမည်ကိုတော့ဒီကနေ့သတင်းသာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။ဂျပန်နိုင်ငံတိုကျိုမြို့နိုင်ငံကြီးဝန်ကြီးဌာနအပြင်မှာတော့အသက်26နှစ်အရွယ်တိုရုကူဘိုတာပြန်လည်လွတ်မြောက်ဖို့အတွက်မနေ့ကဆန္ဒပြတောင်းဆိုပွဲတွေပြုလုပ်ခဲ့ပါတယ်။ဖမ်းဆီးခံရတဲ့ဆေဂျီသူဟာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဒုတိယမြောက်ဖမ်းဆီးခံရတဲ့ဂျပန်နိုင်ငံသားလည်းဖြစ်ပါတယ်။ဖမ်းထားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလအတွင်းမြန်မာနိုင်ငံမှာဆန္ဒပြပွဲတွေကိုသတင်းယူခဲ့တဲ့ဂျပန်သတင်းတောက်ယူကီကီတာဇူမီကိုမြန်မာစစ်ကောင်စီကဖမ်းခဲ့ပြီးလေးလအကြာမှာမေလမှာပြန်လွတ်ပေးခဲ့ပါတယ်ခင်ဗျာ။
တင်းလာနေညသတင်းလေးကိုဥတည်မောင်သားနဲ့ကိုစောဝင်းလိုက်တို့ကတင်ဆက်ပေးကြတာပါအခုဆက်ပြီးတော့တင်းလာနေညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့မြန်မာစစ်ကောင်စီဥက္ကဋ္ဌရဲ့မင်းကုံးအပေါ်တုံ့ပြန်ချက်တုံ့တက်ချက်တွေကိုတင်ဆက်ပေးပါမယ်အာဏာစသိမ်းခဲ့ပြီးတဲ့အချိန်ကစလို့မတည်ငြိမ်မှုတွေစုပူမှုတွေနဲ့ကေယောဂါတွေကြောင့်အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်ကိုအကောင့်ထဲမဖို့နိုင်ခဲ့တာဖြစ်တဲ့အကြောင်းစစ်ကောင်စီဥက္ကဋ္ဌကဒီနေ့ပြောသွားပါတယ်။ရေးပေါ်ကာလတည်တန်းတိုးထားတဲ့6လအတွင်းမှာစီးပွားရေးဥမှုအောင်လုပ်မယ်လို့လည်းပြောပါတယ်။စစ်ကောင်စီဥက္ကဋ္ဌရဲ့နိုင်ငံအခြေပြမင်းကုံးအပေါ်မှာနိုင်ငံသုံးသက်သူတွေရဲ့တုံ့ပြန်ချက်တွေကိုရန်ကုန်ကစူးစီးတင်ဆက်ထားတာကိုကိုစောဝဲလိုင်းပြောပြပေးပါမယ်ရှင်။
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်းကဩဂုတ်လ1ရက်နေ့ဒီကနေ့မှာ18လကြာအာဏာထိန်းသိမ်းထားချိန်အတွင်းနိုင်ငံနဲ့ပတ်သက်တဲ့အခြေအနေတွေကိုနိုင်ငံအခြေပြုမိန့်ခွန်းပြောဆိုတာမှာထည့်သွင်းပြောဆိုခဲ့တာပါ။ပညာရေး၊စီးပွားရေး၊ကျန်းမာရေးနဲ့ငြိမ်းချမ်းရေးဆိုင်ရာကိစ္စရပ်တွေကိုမိန့်ခွန်းအတွင်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒါ့အပြင်အခုနှစ်ထဲအာဆီယံဘုံသဘောတူညီချက်တွေကိုအတက်နိုင်ဆုံးအကောင့်ထဲဖော်သွားမယ်ဆိုတာကိုလည်းထည့်သွင်းပြောဆိုခဲ့ပါတယ်
။ပြီးခဲ့တဲ့နှစ်ကာလအတွင်းမှာမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါဒုတိယလှိုင်းနဲ့တတိယလှိုင်းမှာပြင်းထန်စွာခံစားခဲ့ရပြီးကိုဗစ် -19 ကဘီယောကကျော်လှားဖို့အပြင်းထန်လုံပတ်နေရသလိုပြည်သူစုဘူးစာနာပြအချမ်းဖူများကိုဖြည့်ရှင်းဆောင်ရွက်နေရတဲ့အတွက်နိုင်ငံတည်ငြိမ်မှုမရှိလို့အာဆီယံဘုံသဘောတူညီချက်အကောင့်ထဲဖော်နှံဖို့
ခခရိပါ်ရခုနေမာတော့အခြေနေအားလုံးတိုးတက်လာပြီဖြစ်တဲ့အတွက်ဘုဒ္ဓဘုဒ္ဓကြီးကငားရထက်ကဥစားပြီးဆာဝနန္ဒာတွေကိုအဖြစ်နဲ့ဆိုအာဆီယံမူပေါင်းနဲ့အညီဆောင်ရွက်သွားပါမယ်တချိန်ထဲမှာပဲပြည်တွင်းရေးတရားစီရင်ရေးဥပဒေပြည်ရေးနဲ့နိုင်ငံတော်အချုပ်အခြာအာဏာကိုထိပါမှုမဖြစ်အောင်ဆောင်ရွက်နေတယ်ဆိုတာကိုလည်းထပ်သွင်းပြောဆိုပါရစေအာဆီယံမူပေါင်းငားချက်ထဲမှာပါဝင်တဲ့လက်ရ ASEAN အထူးကိုယ်စားလှယ်ကိုဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ပေးတဲ့အစီအစဉ်ကတော့ဖြစ်ကောင်းဖြစ်လာနိုင်ခြေရှိတယ်လို့နိုင်ငံရေးလေလာသုံးသပ်သူဦးရဲထွန်းကပြောပါတယ်။
ဒါမဲ့ထောက်လာအပြင်မှာသူတို့နိုင်ငံရေးရာအဲ့လိုအပြောင်းလဲပေါ့နော်အပြောင်းလဲဆိုတာကမတွေ့ဘူးမဆွေးနေဘူးဟိုအဓိကအားဖြင့်တော့ဒိုင်းသားနဲ့နိုင်ငံတွေနဲ့မဟုတ်ဘူးအောင်ပြန်ကတွေ့နေတင်တာရှိနိုင်နေတင်တာကလည်းအခုဆုံးပြိပခတ်ဖြစ်လာတဲ့ပြိပခတ်အစ်စ်ပေါ့ဗျာအဲ
အဲ့တော့ဒါရိုက်အားဖြင့်အန်ယူဂျီပီဒီအက်တွေနဲ့ဖြစ်ချင်ပါလဲဖြစ်နေတော့ဒေါက်ခန်းစုကြည်နဲ့ဆွေးနွေးတာမျိုးလည်းဖြစ်ချင်ဖြစ်နေပေါ့အာဆီယံကမျှော်လင့်နေတဲ့နိုင်ငံတစ်ခုဦးတော့သူတို့တွားလိုက်မယ်လို့အဲ့လိုဟိုနားလည်ရပါတယ်မြန်မာဟာအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တာနဲ့အညီအဖွဲ့ရဲ့ဆုံးဖြတ်ချက်တွေကိုလေးစားလိုက်နာမှုရှိတယ်ဆိုတဲ့အကြောင်း စစ်ကောင်စီဥက္ကဋ္ဌကမင်းငုံမှာထက်သွင်းပြောဆိုခဲ့ပေမဲ့အခုချိန်ထိအာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထက်ဖော်မှုအားနည်းတာနဲ့ဥပဒေနဲ့မညီတဲ့ဒေသစီရင်မှုကိုနိုင်ငံတကာကရောအာဆီယံနိုင်ငံတွေကပါပြစ်တင်ရှုံချခဲ့ကြပါတယ်။ဒါကြောင့်လဲစစ်ကောင်စီရဲ့နိုင်ငံရေးရာကိုစားပြုသူကိုမဖိတ်ဖို့အာဆီယံအဖွဲ့ကဆုံးဖြတ်ထားပါတယ်။အရေးပေါ်ကာလတက်တန်းတိုးထားတဲ့၆လတာကာလအတွင ဝေဖန်ပြောဆိုမှုတွေရှိနေသလိုမြန်မာနိုင်ငံရဲ့စီးပွားရေးဟာအကြဘက်ကိုဦးတည်နေတယ်လို့ပြည်တွင်းပြပမှာရှိတဲ့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်။လက်ရှိစစ်ကောင်စီရဲ့စီးပွားရေး policy နဲ့ပတ်သက်လို့ပြည်တွင်းစီးပွားရေးပညာရှင်တူဦးကအခုလိုသုံးသပ်ပါတယ
်။ဒီတုန်းကမှဒီစစ်တပ်ကလုပ်တဲ့စီးပွားရေးဟာမောင်းမြင်ခဲ့ဘူး။ဟိုမောင်းမြင်တဲ့ပြင်ကြောက်ဆုံးခဲ့တာပဲရှိတယ်။ဟုတ်ရှော့။အခုကတော့အဆိုးဆုံးချိန်လေးလို့ပြောလို့ရတယ်။စီးပွားရေးနဲ့ပတ်သက်လို့ငွေကြေးပဏာရေးတရားမှဖြစ်တင်ဖြစ်တဲ့ကျေးဇူးတွေဘန်းကိုရှောက်တာမရှိဘူး။ဘင်းင်းနဲ့ပဲဖြစ်ဖြစ်ဟိုဒီအလုပ်ဒီနေ့ခုလိုပါကုန်ဆုံးပေါ့ဗျာနော်။လုပ်နေတဲ့ကာလမျိုးကြောက်ရွံ့စမှုရင်းမရှိတော့တဲ့။ဘာဒီမှာအနည်းခွဲနေပါလောက်ဒီမှာအများကြီးကမောက်ကမောက်ဖြစ်သွားပြီးရုံကြီးမှုတွေလည်းအုံလုံးပြတ်ဖို့လိုပါတဲ့ဒီမှာဒီလိုကာလမှာသူ့ကဏ္ဍနဲ့သူရက်တင်နေတဲ့လုပ်တောက်တိခတ်တာပြီးဆိုဘလောက်ပြတ်သွားမလဲပြောရင်နည်းနည်းလေးပဲရှိတယ်။
စစ်ကောင်စီဥက္ကဋ္ဌကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒုတိယအကြော့ငင်းကြီးဆိုင်ရာတွစ်ဆုံဆွေးနွေးမှုတွေပြုလုပ်သွားမယ်လို့ပြောဆိုပေမဲ့ဘယ်လိုပုံစံနဲ့လှုပ်ဆောင်သွားမယ်ဆိုတာကိုတော့ထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူးခင်ဗျာ
။ကုဇော်ဝန်လိုက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါမှာတော့ကြားပြည်နယ်ကစစ်ဘေးဒုက္ခသည်တွေအခြေအနေကိုကြည့်အောင်ပါ။ဇူလိုင်လ31ရက်နေ့ညနေပိုင်းမှာကယားကီနီပြည်နယ်ဒီမော့ဆိုမြို့နယ်အနောက်ဘက်ခြမ်းစစ်ဘေးရှောင်စခန်းတနေရာမှာနှစ်ဖက်တိုက်ပွဲမရှိဘဲနဲ့စစ်ကောင်စီဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြလို့အသက်73နှစ်အရွယ်ကလေးတယောက်တိတ်ဆုံးပြီးတော့၄ယောက်ဒဏ်ရာရခဲ့တယ်ဆိုပြီးတော့ဒီမော့ဆို PDF ကပြောပါတယ်။အခုတလောစစ်ဘေးရှောင်စခန်းတွေဘက်ကိုလက်နက်ကြီးနဲ့မကြပစ်ခတ်နေတာကြောင့်တနေရာပြီးတနေရာပြောင်းရွှေ့နေကြရပြီးလုံခြုံမှုကင်းမဲ့နေတဲ့အကြောင်းစစ်ဘေးဒုက္ခသည်တွေကပြောပါတယ်။ရန်ကုန်ကပေးပွဲသတင်းကိုမတ်စုမုံကပြောပြပေးပါမယ်။
ကယားကရင်နီပြည်နယ်ဒီမော့ဆိုမြို့နယ်အနောက်ဘက်ခြမ်းစစ်ဘေးရှောင်နေတဲ့နေရာမှာတော့ဇူလိုင်လ31ရက်နေ့မနေ့ညနေပိုင်းကလက်နက်ကြီးကြီးကြလို့အစောပိုင်းတုန်းကအသက်73နှစ်အရွယ်ကလေးငယ်တဦးအသက်ဆုံးပြီးတော့၄ဦးဒဏ်ရာရရှိခဲ့တယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ်အဲ့ဒီဒဏ်ရာရသူ၄ဦးထဲမှာတေဆုံးသွားတဲ့ကလေးငယ်ရဲ့ဖခင်လည်းပါဝင်ပါလေ။ဒါပေမဲ့ရရှိထားတဲ့ပြင်းထန်ဒဏ်ရာကြောင့်ဖခင်ဖြစ်သူဟာလည်းဒီကနေ့ညနေ၄နာရီဝင်းကျင်လောက်မှာအသက်ဆုံးသွားတယ်လို့အခုလိုပြောပြပါဗျ။ဟိ
ုဒီကလေးရဲ့ဖေပေါ့နော်အခုဆုံးသွားပြီ။လက်လက်နီးကြတော့တရားဆုံးသွားတယ်ပေါ့နော်ဒီ၅ရောက်တော့ဒဏ်ရာရတယ်ပေါ့နော်။အဲ့ဒါပြင်းထန်ဒဏ်ရာရတဲ့ဒီဆုံးသွားတဲ့ကလေးရဲ့ဖေပဲဒီအခုဒီခုနကဟိုဒါကြိုးပြီးတော့ဆုံးသွားရေးပေါ်ပြလာတယ်အဲ့ဒါဆုံးသွားပြီ။ပေါ်နောက်ထပ်တော့ကြောင်သေးတယ်ပေါ့အဒီဆိုတော့ထဲမှာတယောက်ကျတော့နည်းနည်းသိနေရပေါ့နော
်မနေ့ကနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတိုက်ပွဲမရှိခဲ့ပါဘူးဒါပေမဲ့ဒမောဆိုးမြို့နယ်စစ်ကောင်စီအခြေစိုက်တဲ့ငွေတောင်100နှစ်တက်ရင်နဲ့ဖရူဆိုမြို့နယ်အခြေစိုက်တဲ့1နှစ်8တက်ရင်တွေက စစ်ဘေးရှောင်ပြည်သူတွေခိုးလုံနေတဲ့နေရာတွေစီကိုလက်နက်ကြီးတွေနဲ့ဆယ်ကြိမ်လောက်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်
နမေအနေထားမျိုးကြတော့လဲကျွန်တော်တို့တိုက်ပွဲလည်းမရှိဘူးလေကျွန်တော်တို့အပြန်လာရင်တိုက်ပွဲပြီးခါတယ်လည်းမရှိဘူးအဲ့ဒါပိုတမန်တကယ်ရခဲ့စီးပြီးတယ်လို့ကျွန်တော်တို့ကမှားယူတယ်ပေါ့နော
်ကြံတန်ရာရရှိခဲ့တဲ့သူတွေကလည်းညီကိုတွေဖြစ်ကြတယ်လို့ပြောပါတယ်စစ်ဘေးရှောင်နေတဲ့ကုန်းတာရွာကန်ပြည်သူတို့ကမနေ့တုန်းကသူတို့နဲ့မလန့်မကန့်နေရာတွေမှာလက်နက်ကြီးပစ်ခတ်တန်တီးကြနေရတယ်လို့အခုလိုပြောပြပါတယ်
စစ်တပ်ဖက်ကလက်နက်ကြီးတွေထုသွားတာပေါ့ဆရာမရေစစ်စစ်ရှောက်ပြည်သူတွေစီကိုသူတို့ထုသွားတာလေသူတို့ကတခါထုဆို၃လေးလုံး၃လေးလုံးအမျိုးထုရလေသူတို့ကအခုကသူတို့ဘယ်လိုပြောရမလဲသူတို့အမျိုး PDF ရှိတဲ့နေရာတွေမဟုတ်တော့ဘဲနဲ့စစ်ဘေးရှောင်တဲ့နေရာတော့မှသူတို့ဥပီပြီးမှသူတို့တော့မှအဲ့လိုမျိုးထုသွားတာပေါ့နော်လက်လက်ကြီးကိုအဲ့လိုမျိုးတွေဖြစ်လာပြီပေါ့နော်အခုက
ဒီလိုမျိုးစစ်ဘေးရှောင်ပြည်သူတွေရှိနေတဲ့နေရာကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးပြီးခဲ့တဲ့လတုန်းကလည်းစစ်ရှောင်စခန်းမှာလက်နက်ကြီးကြီးကြလို့အရသာပြည်သူတွေထိခိုက်ဒေဆုံးရတာကိုကြုံခဲ့ရတယ်လို့ကုန်းတာရွာကန်စစ်ရှောင်တအူးကပြောပြပါတယ်ဒီလိုလက်နက်ကြီးတွေကြနေလို့တနေရာပြီးတနေရာပြောင်းရွှေ့နေရတယ်လို့စစ်ရှောင်ပြည်သူတွေမှာနေထိုင်ရတာလည်းလုံခြုံမှုကင်းမဲ့နေပြီလို့ပြောပါတယ်
ကျမဒီမှာလာနေတဲ့အတော်သေးပေါ့နော်ဒီစစ်ဘေးရှောင်တဲ့နေရာမှာဆိုလက်လက်ကြီးတစ်ခါကြတယ်ကျမ၄၅လုံးတော့မှကြ၄၅လုံးကြပြီးအိမ်လက်ထိရဲ့အိမ်လက်ထိတဲ့လူလက်ထိပြီးတည်ရတယ်တာရရတဲ့ကွာ၄၅ရောက်အဲ့လိုမျိုးတစ်ခါကြုံဘူးတော့ပေါ့နော်လုံချုံမှုတော့လုံးဝမရှိပတိနဲ့နေရတယ်သူတို့ဒီဖက်ကြီးကိုမြောက်ဖက်ကြီးလိုက်မြောက်ဖက်ကြီးအမြောက်ဖက်ကြီးတောက်ဖက်ကြီးလိုက်အဲ့လိုပဲနေနေရတာကိုကလုံချုံမှုကတနေရာမှာမရှိတော့
တိုက်ပွဲကြောင့်ဒမော့ဆိုမြို့နယ်ကတောင်းနဲ့ချီတဲ့ဒေသခံပြည်သူတွေဟာအိုးအိမ်စွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရတာဟာလက်ရှိအချိန်မှာတော့တစ်နှစ်ကျော်ကြာသွားပြီဖြစ်ပါတယ်။စစ်ဘေးရှောင်ပြည်သူအချင်းချင်းမျှဝေစားတောက်နေကြရပြီးသူတို့အတွက်စားဝတ်နေရေးတစ်နှစ်ထက်တစ်နှစ်ပိုပြီးတော့မှခက်ခဲလာတယ်လို့ဆိုပါတယ်။စစ်ရှောင်ပြည်သူအများစုအတွက်လုံခြုံရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေကလည်းအလွန်အမင်းလိုအပ်နေကြဆဲဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်ရှင်။
ကရားပြည်နယ်စစ်ဘေးဒုက္ခသည်တွေအကြောင်းသတင်းကိုမဆုမွန်တင်ဆက်ပေးကြတာဖြစ်ပါတယ်။အခုဆက်ပြီးတော့သခိုင်းတိုင်းတိုက်ပွဲသတင်းကိုတင်ဆက်ပေးပါမယ်။သခိုင်းတိုင်းကက်ဘလူးမြို့နယ်ကိုးတောင်ပိုးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေဟာဒီနေ့ဩဂတ်စ၁ရက်နေ့မနက်ပိုင်းတုန်းကအင်းမင်သာ900ခွင်းအုပ်စုလက်ဖက်ရှူရွာအပါဝင်ကျေးရွာ300ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးတော့ဝင်ရောက်စီးနင်းခဲ့တဲ့စုပြော်ဒေသခံတွေကပြောပါလိမ့်။ဇူလိုင်လ28ရက်နေ့တုန်းကကိုးတောင်ပိုးရွာမှာရှိတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်တပ်ဖွဲ့တို့ထိတွေ့တိုက်ပွဲပြင်းထန်ခဲ့ကြပြီးတော့စစ်ကောင်စီဘက်ကထိခိုက်မှုနဲ့တိုက်စုံမှုတွေရှိတဲ့ဆိုပြီးတော့ဒေသခံတွေကပြောပြပါလိမ့်။ဒီကြောင့်ရန်ကုန်ကလာတဲ့တဲ့တင်ကိုအလိမ္မာကတင်ဆက်ထားပါလိမ့်ရှင်။
ကမ်ဘလူးမြို့နယ်ကကျေးရွာတွေဟာစစ်ကောင်စီရဲ့နေမြေရှင်းလင်းရေးတွေကြောင့်မီးရှို့ခံရတာတွေရှိသလိုရွာလုံးကျွတ်စစ်ဘေးရှောင်နေကြရတွေလည်းရှိပါတယ်။ဒီကနေ့မနက်အစောပိုင်းကကမ်ဘလူးမြို့နယ်ကိုးထောင်ပိုးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေကအင်ပင်သာ900ကျွင်းအုပ်စုတွေကလက်ပံရှို့ရွာ၊ဇီးကုန်းရွာနဲ့အင်ပင်သာရွာတို့ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးဝင်စီးတယ်လို့ဒေသခံတွေကပြောပါတယ်။
ကျွန်တော်တို့ဒီမနက်ရင်းရင်းဟိုကိုးတဲ့ဆက်သွားတာကျွန်တော်လက်ပန်းရှူလက်ပန်းရှူရတယ်မှာအခုဒီဘုံမှာရောက်နေကျွန်တော်တို့အနာ3ရွာအင်းငင်သာတို့အနာမှာရောက်နေအခုကအဲ့လက်လက်ကြီးနဲ့သူတို့ပြည့်ဝင်ဝင်ပြီးတော့မှအဲ့မှန်နေရကျွန်တော်တို့ဒီဘက်ကရေပေါ်တွေတက်သွားတယ်အခုကျွန်တော်တို့တောင်မှဒီမှာ9ချက်လောက်လာပြီးတော့မှရွာပဲပြစ်လို့ဒီဘုံဒီဘက်ကတော့ဒီမှာအခုလောရတဲ့တော့သူတို့ဟိုနည်းနည်းအဲ့ဒီဘက်ကကျတော့ဖုံးလိုက်ရတယ်မပြတ်တယ်ကျွန်တော်တို့ဒီဘက်ကရေပေါ်တွေပြန်လာ
ဇူလိုင်လ28ရက်နေ့ကလည်းကိုးထောင်ပိုးရွာမှာစခန်းချနေတဲ့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တို့တစ်တောရွာအနီးမှာထိတွေ့တိုက်ပွဲပြင်းထန်ခဲ့ကြပြီးတော့စစ်ကောင်စီဘက်က10ဦးသေဆုံးပြီး30ကျော်လောက်ဒဏ်ရာရတယ်လို့ဒေသခံတွေကပြောပါတယ်
။အဲ့ဒီနေရာတွေကတော့တော်တော်ဖြစ်တယ်ကြာမှာနှစ်ဖက်ဒီဘက်ကရောဟိုဘက်ကရောစစ်တိုးနဲ့ဟိုကြာမှာတောင်ပလူကြာမှာဖြစ်တာ။ဒီတော့နေကြမှာကျွန်တော်တို့မနေ့၄နာရီရစားရတယ်နီးဖို့ဟိုဘက်ကတော့တော်တော်ကြီးအနေထားတော့အမရောအဖြစ်ကြရစီဘဝကတော့ကျွန်တော်တို့အင်းတွေဝင်ခါရတာနဲ့တူကြရတာကြဆုံးတာကဖြစ်ရောက်ပြတာ
စစ်ကောင်စီဘက်ကအကြအဆုံးနဲ့ဒဏ်ရာရအရေးအတွက်နဲ့ပတ်သက်လို့ VOA ကတီးခြားအတည်ပြုလို့မရတယ်လို့စစ်ကောင်စီပြန်ကြားရေးကလည်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီတပ်တွေဟာသူတို့စကန်းချရာ9000ဘူရွာကနေပြီးအနီးဝင်းကျင်ကိုလက်နက်ကြီးလက်နက်ငယ်တွေနဲ့နေနေညညပစ်ခတ်မှုတွေလုပ်တာကြောင့်အနီးဝင်းကျင်ကစစ်ရှောင်းတွေဟာကြောက်လန့်တကြဖြစ်နေရတယ်လို့အခုလိုပြောပါတယ်
အခုရဲ့ဘာသာတော်ဆာမကျွန်တော်တို့ညဟိုကတော့ဒီလက်နက်ကြီးနဲ့23ချက်ပြည့်တယ်လက်နက်ငယ်ကတော့ကျွန်တော်တို့အများအားလို့ပို့ပဲ
ဟာ
အဲ့ကွဲဖြစ်တဲ့ကုစားမျိုးတွေကပြည့်နေတာ ီတိုင်းပြနေရတာမဟုတ်တယ်ကျွန်တော်တို့ကလည်းဒီဘက်က23ရက်အလိုအတံပေးပြီးတော့မှထိန်းထားတယ်လို့နေပေါ့ပြင်းရတော့ကျွန်တော်တို့ညတိုင်းကြောက်နေတယ်သူတို့မတင်လာတဲ့လူနာမည်နဲ့ဆိုရင်ဒါလာလာဖားနာရှိတယ်ဟိုတလောတုန်းကကျွန်တော်တို့25ရင်းနီးလောက်ကနှစ်ယောက်ဖမ်းပြီးတော့မှစစ်ခံရတယ်ဒီယောက်ကဆရာမအခုကတော့ပြန်လွတ်လိုက်တော့ပြီ
ဒီစစ်ကောင်စီတပ်တွေဟာ9000ပိုးရွာမှာစကန်းချတက်ဆွဲနေတာ8လဝင်းကျင်လောက်ရှိနေပါပြီအဲ့ဒီစစ်ကောင်စီတပ်တွေကအနီးဝင်းကျင်ကရွာတွေကိုနေမြေရှင်းလင်းတာနဲ့ဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေလုပ်နေတာတွေကြောင့်ဒေသခံတွေဟာကျေးရွာတွေကိုပြန်ဝင်မနေရကြတော့ပဲစစ်ဘေးရှောင်နေကြရတာဟာ3လကျော်လောက်ရှိနေပြီဖြစ်တယ်လို့ဒေသခံတွေကပြောပါတယ် PDF ကကွေရီတက်တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေရဲဆိုပြီးစစ်ကောင်စီကသခိုင်းတိုင်းအတွင်းနေမြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးပြီးလုပ်နေတာဖြစ်ပါတယ်ရှင်
စကန်တိုင်းတိုက်ပွဲချင်းကိုအလေးမှတင်ဆက်ပေးကြတာဖြစ်ပါတယ်။အခုဆက်ပြီးတော့မြန်မာပြည်တွင်းကမူလဝတ္ထသတင်းကိုတင်ဆက်ပေးကြပါမယ်။မန္တလေးတိုင်းပြည်ဦးလိမ်မြို့နယ်မှာတောင်ကျချောင်းရီကြောင့်ရေကြီးရေရှမ်းဖြစ်ပေါ်ပြီးတဲ့နောက်ဒေအိမ်တွေအပြင်ဆိုင်ခင်းတွေပျက်စီးဆုံးရှုံးခဲ့တယ်ဆိုပြီးတော့ကာကွယ်ရေးကေဆေးရေးမှပါဝင်သူတွေကပြောပါတယ်။ဒီလိုရေကြီးရေရှမ်းတာဟာတဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုအားနည်းတဲ့အတွက်ကြောင့်ဆိုပြီးတော့ပြောဆိုရတယ်လည်းရှိပါတယ်။မူလဝတ္ထနယ်စလားဗေဒညွှန်ကြားရေးဦးစီးဌာနကတော့တခြားဒေသတွေအတွက်မြေရေသတိပေးချက်ကိုလည်းထုတ်ပြန်ထားပါတယ်။ရန်ကုန်ကပေးပွဲသတင်းကိုကိုစံကျော်ပြောပြပေးပါမယ်။
မန္တလေးတိုင်းဒေသကြီးပြုံးလင်မြို့မှာဇူလိုင်31ရက်ကမိုးရွာသွန်းတာကြောင့်မြို့ကိုဖြတ်တန်းစီးဆင်းတဲ့ဂဲလောင်ချောင်းတောင်ကျချောင်းရီကြောင့်မြို့ရဲ့နေရာအတော်များများရေကြီးရေလည်တာတွေဖြစ်ခဲ့ပါတယ်။ဩဂုတ်လ31ရက်ရေပြန်ကျသွားပြီးနောက်မှာတောင်ကျရီကြောင့်နေအိမ်တွေပျက်စီးဆုံးရှုံးခဲ့ရတယ်လို့စိုက်ခင်းတွေလည်းပျက်စီးဆုံးရှုံးသွားတယ်လို့ကုညီကယ်ဆယ်ရေးမှပါဝင်သူတို့ကအခုလိုပြောပါတယ်
။ဂဲလောင်ချောင်းပဲညာပြီးဝဲရတွေကအဓိကပိုခံတာပေါ့။အော်လက်ရှိအရောဒီပေါ့နော်ကို့အိမ်သားပေါ့နော်အမြောင်းပေးတွေမြေကျွန်းသားတွေအိမ်ကျွန်းသားတွေပါတော့ရှိတယ်တချို့အုတ်တိုင်းနေပြူတယ်တချို့ကလည်းအိမ်ပေါ့နော်ဟိုပြူတချမ်းပြူတာတွေပါလည်းရှိရပေါ့နော်ဟုတ်ပြီးအိမ်ထဲကိုအကုန်ဝင်ထားခြင်းညာတော့ပျက်စီးဆုံးရှုံးမှုကတော့အိမ်ထဲကရှိရဟိုရေကြီးတိတ်တာတွေမြုပ်တာတို့ပါတို့ဗီယိုတို့ဟိုမုံနေရဆန်အိတ်တွေကိုပေါ့နော်တချို့မြောင်းပေးမှဖွင့်ထားတယ်မုံဆိုင်တွေဆိုလို့ရှိရင်အဆန်ဆိုင်တွေဆန်အိတ်တွေအကုန်လုံးရေမြုပ်သွားတယ်မုံနေအကုန်လုံးရေမြုပ်တယ်ပေါ့ဟုတ်နောက်ဘက်မှာတော့အဓိကတော့ဆိုင်ခင်းနေရှိတာဟုတ်ဆိုင်ခင်းနေရှိသွားခြင်းညာတော့ဒီဆိုင်ခင်းနေရတော့မနေ့ကတော့အကုန်လုံးရေလွမ်းနေပါတော့ဟုတ်ဒီလွမ်းပြီးတော့ဒီနေ့တော့ပြန်ကျသွားတဲ့ကြီးကကျသွားခြင်းမှာတချို့ဆိုင်ခင်းနေရတော့သုံးလို့မရတော့ဘူးပေါ့ဟုတ်ဟိုးအရင်တော့ဖြစ်ပြီဒါပေမဲ့ဒီလောက်တော့မဆိုးဘူးဒေလောင်ချောင်းရေရှန်နေပါတော့အဲဒါပေမဲ့ဒီအခုလက်ရှိဒီနေ့မနေ့ကလို့ဖြစ်သွားတဲ့အတိုင်းအတာတော့မရောက်ဘူးကြီးက
ကဲလောင်ချောင်းဟာကန်တော်လေးကနေစတင်ကပြင်းဦးနေမြို့ကိုတောင်ကနေမြောက်ဖက်အတိုင်းဖြတ်တန်းစီစဉ်ပြီးအဲကနေမှတဆင့်ပိတ်ချင်းမြောင်ရှိဓာတ်တော်ချိုင်ရေတကွန်ကိုစီစဉ်သွားတာလည်းဖြစ်ပါတယ်။အခုလိုကဲလောင်ချောင်းဆူဆူရွာရေလျင်တာဟာတစ်ပင်ခုတ်ထွင်းတာတွေကြောင့်အပြင်မြေနီထုတ်ယူမှုတွေကြောင့်ဖြစ်နိုင်တယ်လို့ပြင်းဦးနေဒေသခံတူကအခုလိုသုံးသပ်ပါတယ်
။တော်ကလည်းမရှိတလို့နည်းနည်းချင်းနေဘူး။တစ်ပင်ထိန်းတော်မှုပေါ့။တဘာဝထိန်းမှုလည်းမရှိ။နောက်မြေနီပေါ့။အင်းဒီဆိုတာတန်ကြောက်ပေါ့လက်ညီတုံးတဲ့နေရာတွေမှာတုံးတာပါလို့သူကနှစ်ဆားပေါ့အညာဆိုရင်လည်းလက်ညီမှာတုံးတာအကောင်းဆိုရင်တော့တန်ကြောက်တွေမှာတုံးတာပေါ့ဒီတန်နေရာမှာတုံးတာပေါ့အကောင်လေးက၄၀နဲ့အများထုတ်တာကြောင်လဲပါတယ်ခုနလိုတော်ဒီကိုထိန်းသိမ်းမှုမရှိတော့ပေါ့ကုန်းတွေချစ်မြပြတွေပေါ်ဆောင်တဲ့နေရာမှာဒီဆိုရင်မြောင်းနေမလုတဲ့အပိုင်းတွေပေါ့
ရေကြီးရေရှမ်းတာနဲ့ပတ်သက်လို့ပြည်တော်သားရက်ွက်ကြီး9ရက်ွက်ကြီး18နဲ့ဆင်လန်းကျေးရွာရှိမြေနှိပ်ပိုင်းတွေကိုရေကြီးရေရှမ်းခဲ့ပြီးရေဘေးတင့်အိမ်တော်စု1088စုကိုရေဘေးတင့်ရာကိုပြောင်းရွှေ့ကယ်ဆယ်ပေးထားကြအောင်စစ်ကောင်စီကတည်င်းထုတ်ပြန်ထားပါတယ်။မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကလည်းနောက်ဆက်ရက်အတွင်းအေယာဝတီမြေရေနဲ့ချင်းတွင်းမြေရေတို့2ပေကနေ4ပေထိမြင့်တက်လာနိုင်ပြီးမြစ်တာမြေဒုထဝတီမြေနဲ့မတော်မြေတို့လည်းမြင့်တက်လာနိုင်ကြောင်းသတိပေးချက်ထုတ်ပြန်ထားပါတယ်။ဒါအပြင်ဘင်္ဂလားပင်လယ်အော်မှာလေဖိအားနဲ့ရေဝံတစ်ချိန်ဖြစ်လာနိုင်ပြီးမုံတိုင်းငယ်အဖြစ်ရောက်ရှိလာနိုင်တဲ့အတွက်သခိုင်းတိုင်းအောက်ပိုင်းမကွေးတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာမိုးပိုရွာနိုင်ကြောင်းလည်းဩဂုတ်လ1ရက်ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်။
ပြင်းလို့ရေကြီးတဲ့တဲ့ကိုကိုစံကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီနေ့တင်းလာညအတွက်တဲ့ရင်ပေးဖို့ချက်တွေကဒီလောက်ပဲဖြစ်ပြီးတော့အမကြခင်မှာတင်ဆက်သွားမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့တဲ့ရင်တော့မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်ရှင်
။တဲ့ရင်မှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တဲ့ရင်မှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
င်္ဂလာညချမ်းမှာတော်တာရှင်များရှင် VOA ကနေ2022ဩဂုတ်လ1ရက်တင်းလာနေညပိုင်းစီစဉ်နေကိုအမေရိကန်ပြည်အစုမြို့တော်ဝါရှင်တန် DC ကနေလိုင်းထိုမီတာ19 kHz 15453ညလိုင်းထိုမီတာ25 kHz 11803ညလိုင်းထိုမီတာ32 kHz 9335တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝါမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြားမှာပါစီပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တက်ရောင်တင်လွှာဒါရီမတိုင်ခင်အရင်ဆုံးသင်းတာမဆုစီစဉ်ကိုတင်ဆက်ပေးကြပါလိမ့်ထင်ရှားတဲ့နိုင်ငံရေးအကျဉ်းသားတွေဖြစ်ကြတဲ့ကိုကျင်မီကိုဖြိုးစရာတော့ကိုလာမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုဥပဒေလုံထုံးလုံကြီးနဲ့အညီပြည်ထောင်စီရင်ဆောင်ရွက်ပြီးစီးဆုပြီးတော့စစ်ကောင်စီဘက်ကကွပ်မျက်လိုက်တဲ့အပေါ်မှာပြင်းပြင်းထန်ထန်ရှုတ်ချခံနေရပါလိမ့်ရန်ကုန်ကပေးပို့တဲ့သင်းတာမဆုကိုကိုသားညုံတင်ဆက်ထားပါရရှင်
ဒီရန်ချမှတ်ခံရတဲ့88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကုချင်မီ NLD လွှတ်တော်အမတ်ဟောင်းကိုဖြိုးစရာတော်ကိုလှမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုအချင်းအောင်လှုပ်ထုံးလုံလီတွေတိုင်းပြစ်ဒဏ်စီရင်ဆောင်ရွက်ပြီးစီးဆိုတဲ့ကြေညာချက်ကိုစစ်ကောင်စီကဇူလိုင်လ25ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြပါရယ်ကျိုးမိတ်ပေးခါမဲ့သူတွေနဲ့ကာယကံရှင်မိသားစုဝင်တွေကိုကြိုတင်အသိပေးတာမျိုးမရှိဘဲနဲ့အခုလိုမျိုးစီရင်လိုက်တာကိုကြေညာချက်ထုတ်ပြန်တော့မှမိသားစုဝင်တွေကိုယ်တိုင်အင်းစိမ့်ကျင်းထောင်မှာတွားရောက်စုံစမ်းမေးမြန်းရပါတယ်ပြတန်စီရင်တာအမှန်ဖြစ်တယ်ဆိုပြီးတော့ထောင်းအနာပိုင်းဒီဘက်ကအတီးပြုတ်ခဲ့ပေမဲ့ဘယ်နေ့ဘယ်ရက်ဘယ်အချိန်မှာစီရင်နေဆိုတာကိုတော့ထုတ်ဖော်ပြောဆိုတာမရှိခဲ့ဘူးလို့အချင်းအောင်ကိုကိုယ်တိုင်တွားရောက်စုံစမ်းခဲ့တဲ့ကိုဖြိုးစရာတော်ရဲ့မိခင်ဒေါက်တာခင်ဝင်းမီကပြောပါတယ
်နောက်ဆုံးအချိန်နေရတော့သူကဟိုဟာပေါ့စီရင်နေချလိုက်တယ်ဆိုတာ confirm ဖြစ်သွားတာပေါ့ဟိုဘယ်နေ့ဆိုတော့စနေတင်းလေးနေ့ရက်မှာတရရက်ပဲတဲ့စနေလားတင်းလေးနေ့လားတော့သူတို့အကြည့်ချမပြောနိုင်ဘူးပဲလို့တက်လို့ပြောလိုက်တယ်အဲ့တော့အမေကပေါ့အဲ့လိုမျိုးရက်လေတွေပါလေဆိုရင်အဲ့နှစ်ရက်ကိုလည်းမှန်းလုံလိုက်ပေါ့တဲ့အဲ့လိုပြောတယ်တကယ်လို့လုံမယ်ဆိုရင်တောင်မှကြိုတင်ပြီးတော့ဘယ်နည်းဘယ်ချင်းဘယ်အခါမှလုံမယ်ဆိုတော့ဟိုလို့ပြောတင်တယ်လို့ဟုတ်တယ်မအဲ့ဒါမှကျမတို့ကဟုတ်တယ်မလားကြိုတင်ပြီးတော့ပြဿနာငကုန်တင်ပေးရမှာလို့ဟုတ်တယ်မလားအန်ဒီလေး body လေးလေးသုံးမဟုတ်ပေါ့တစ်ခုခုလုံနေဆိုတော့လည်းမပေးနိုင်ပါဘူးတဲ့ဟိုထုံးစံမရှိပါဘူးတဲ့အဲ့လိုပြောပါတယ်မင်းရောတမမပြောတော့ပါဘူးသူရဲ့လေကန့်ချက်မှာပေါ့လေလို့ဒီလိုဖြစ်ဖို့ဒီလိုအချိန်ဒီလိုခါမှာဒီလိုဖြစ်ဖို့ကာကာတာပါလာလို့ပဲဖြစ်တဲ့ပေါ့နော်မင်းအဲ့လိုပဲဒီခံယူလိုက်တော့ပါတယ
်ကိုဖြိုးစရာတော့နဲ့ကိုချီပီတို့အပေါ်မှာချမှတ်ထားတဲ့ဒေတာမိတ်ကိုအကောင့်ထဲပေါ်တော့မယ်လို့ပြီးခဲ့တဲ့ဂျွန်လ၃ရက်နေ့တုန်းကစစ်ကောင်စီပြောခွင့်ရကပြောခဲ့ပါတယ်သူတို့တွေဖမ်းဆီးခံရပြီးခဲ့ကစစ်ခုံမှာသူတို့ကိုစားဥပဒေကြောင်းအရရှင်းလင်းခေါ်ခွင့်မရှိခဲ့တယ်လို့လူလက်စွာခုခံချီပါခွင့်လည်းမရခဲ့ပါဘူးပြစ်ဒဏ်စီရင်ခံရတဲ့ကာယကံရှင်တွေကိုသူတို့ရဲ့မိသားစုဝင်တွေနဲ့ပြီးခဲ့တဲ့ဇူလိုင်လ22ရက်နေ့တုန်းက Zoom ကနေတဆင့်ပထမဆုံးအကြိမ်ဖြစ်နေတွေ့ခွင့်ပေးပါတယ်။ဒါဟာပြစ်ဒဏ်မစီရင်ခင်မှာနောက်ဆုံးအကြိမ်ဖြစ်နေတွေ့ဆုံခွင့်ပေးလိုက်တယ်ဆိုတာကိုတော့ဘယ်သူမှမသိခဲ့ပါဘူး။မြန်မာနိုင်ငံမှာတည်ရန်စီရင်တာကိုအနှစ်30ကျော်ကြာမကျင့်သုံးခဲ့ပေနဲ့အခုဒီမိုကရေစီလှုပ်ရှားသူ၄ဦးကိုကွပ်မျက်လိုက်တာဟာအဆိုးအဝါဆုံးအနှိမ့်ထားရုံကိုဥတည်နေတာဖြစ်တယ်လို့ညီညာရေးလုပ်ငန်းစဉ်ဥဆောင်ကော်မတီ PPST ရဲ့ဥဆောင်အဖွဲ့ဝင်ဗိုလ်မှူးကော်ကာကပြောပါတယ်။
ဘယ်လိုချင်းနေမျိုးမှာရောက်ရောက်ကျွန်တော်တို့ကဒီနှစ်30ကျော်ကြာပေါ့နော်ဒေတာပြည့်မှုကိုပမာပြီမှာလက်တွေ့မကျင့်သုံးမဲ့ထားတာကြာပါတယ်သို့တော့အခုလက်တွေ့ကျင့်သုံးတယ်ဆိုတဲ့ဟာတကယ်ဖြစ်ခဲ့ရင်တော့ဒါတော့သမိုင်းတကွေးနော်နည်းနည်းပြန်လဲတဲ့သဘောမျိုးကျွန်တော်တမ်းပြည်ရဲ့အနိဋ္ဌာယုံတွေကအဆိုးဝါးဆုံးချင်းတွေကိုပြန်ဥတည်တဲ့သဘောမျိုးဖြစ်သွားတယ်ပါ
နိုင်ငံရေးတိုက်ခိုက်တွေကိုကျူးပေးကွပ်မျက်ခဲ့တာကတော့1986ခုနှစ်တုန်းကကျောင်းသားကောင်းဆောင်စလိုင်းတင်မောင်ဦးနဲ့1989ခုနှစ်မှာဗိုလ်ကြီးအောင်ကျော်မြင့်တို့ကိုတေရန်ကွပ်မျက်ခဲ့တာနောက်ဆုံးဖြစ်ပါတယ်။နောက်ပိုင်းတေရန်ကျူးမိတ်ပြီးခံရသူတွေကိုတော့ကွပ်မျက်စီရင်မှုမရှိဘဲနဲ့လူကြီးချမ်းသာကွင်းအမိတ်တွေနဲ့နှစ်ရှည်ထောင်နံတွေဖြစ်ပြောင်းလဲလျှော့ပေါ်ပေးခဲ့ပါတယ်။စစ်ကောင်စီရဲ့အခုလိုမျိုးရက်စက်တဲ့လုပ်ရက်ကိုကမ္ဘာနိုင်ငံတွေကအချိုးကွေးတစ်ခုဖြစ်မှတ်ယူပြီးတော့မြန်မာနိုင်ငံရဲ့ပြဿနာကိုတုံ့ပြန်သင့်ပြီးဆိုပြီးတော့အထူးသံတမန် Tom Andrews ရဲ့ကြေညာချက်မှာရေးပါတယ်။အမေရိကန်တန်ယုံကလည်းဆရာနာရှင်အဖွဲ့ကြီးကသူ့လူ၄ဦးကိုကွပ်မြလိုက်တဲ့အပေါ်မှာပြစ်တင်ရှုံးချတယ်ဆိုပြီးထုတ်ပြန်ပါလေ။ဂျပန်စိုးရအဖွဲ့ရဲ့ဒုတိယတွင်းဝင်ချုပ်ယိုရှိဟီကိုအိုက်ဆူဆူကီကလည်းဆက်နာသိမ်းပြီးတဲ့နောက်ပိုင်းတည်ဆုံခဲ့ရသူအားလုံးရဲ့ကျန်းသူမိသားစုတွေအတွက်ဂျပန်နိုင်ငံအနေနဲ့အထူးဝမ်းနဲ့စိတ်ကောင်းဖြစ်ကြောင်းပြောပါလေ။အခုလိုလှုပ်လိုက်တဲ့အတွက်ပြည်သူတွေရဲ့သဘောထားအမြင်တွေပိုပြီးတော့အဆုံးရောက်သွားစေနိုင်တယ်လို့နိုင်ငံတကာမှမြန်မာဟာပိုပြီးတော့ထီးကျန်သွားလိမ့်မယ်လို့လည်းသူကသတိပေးခဲ့ပါလေ။ မြန်မာဒီမိုကရေစီအရေးလှုပ်ရှားသူလေးဦးကျူပိတက်ဖြတ်ခံရတဲ့နယ်ပတ်သက်ပြီးတော့တရုတ်ကိုနိုင်ငံတကာကဖိအားပေးပြောဆိုနေတာတွေရှိပေမဲ့တရုတ်နိုင်ငံကြီးဌာနကတော့သူတို့အနေနဲ့တခြားနိုင်ငံရဲ့ပြည်တွင်းရေးရာကိစ္စတွေကိုဝင်ပြီးတော့မစွတ်ဖက်ဘူးဆိုတဲ့မူအတိုင်းပဲလက်ခံထားတယ်လို့ထပ်ပြီးတော့တုံ့ပြန်ပါတယ်။ကိုချင်မီအပါဝင်နိုင်ငံသမားလေးဦးကိုတည်တံစီရင်လိုက်တာဟာဒီမိုကရေစီအင်အားစုတွေကိုပိုးပြီးတော့ပြင်းထန်တဲ့လက်နက်ကင်လမ်းကြောင်းစီကိုတိုးပို့လိုက်တယ်လို့ပဲ။စစ်ကောင်စီအဖို့လည်းလုံးဝကြာဆုံးရေးဘက်ကိုဦးတည်သွားပြီလို့တရားလွှတ်တော်ရှေ့နေကြီးဦးချင်းပင်ကပြောပါတယ်။
နိုင်သွားပြီဆိုပြီးတော့လုပ်တာရှုံးမသေးကြပြီဆိုပြီးတော့လုပ်လိုက်တာ။ဘာဖြစ်လို့ရှုံးမသေးကြလဲဆိုတော့မှ PDF နဲ့ဖြစ်တဲ့တိုက်ပွဲတိုင်းမှာရှုံးတယ်။နောက်ဒေသကြီးဦးရဲ့တိုက်ပွဲတွေမှာရှုံးတယ်၊နေမီတွေလွတ်ပါတယ်။ဒီဝါကြီးကလုံးဝပြစ်စီသွားပြီ။နောက်နိုင်ငံတကာမိတ်ဆွေကြီးကသုံးသားဖြစ်သွားပြီ။ဆက်ဆက်ကြရတော့တယ်ကွာ။ဒီစားနိုင်ငံကြီးကဟိုကနှစ်ခါတော့ဟိုကဆက်တော်ကြီးကောင်းတော့။ဆက်နိုင်ငံကြီးကြီးအချင်းတော့ကတော့သူ့ကိုကောင်းတာပေါ့ပေါ့ကွာ။တော်ဝင်ဝင်အစ်စင်ရောမလားလုံးဝပဲအဲ့တော့အချက်ကတော့ကိုယ်ကဒီတရုတ်တရားဆိုလည်းပဲအပြောလိုက်ဒီခမရုံပြည်သူအာဏာကိုပြည်သူပြအပ်ပါအင်းကျင်ဥက္ကရာလည်းအပေါ်ကနေထိန်းပြီးပြောနေတာဘယ်တော့လို့ရှိရင်အင်းကျင်နိုင်ငံလုံးမှာသဘောရင်းကိုကွဲလို့နေတယ်ဆုံးကျော်နေဖြစ်လာနေတယ်တော့အကျဉ်းချင်းပြစ်တာရက်ခံနေတဲ့ကျကမ္ဘာကတော့မလုံးလုံးပေါ့ဒီကမ္ဘာလုံးကညစ်တာရဲ့ခံကြတယ်တက်တယ်ကွာဆိုတက်လိုက်တာတို့တာရှုံးတယ်ပဒါကြီးရတဲ့ဘာသူတော့သူတို့ကနောက်ဆုံးတော့နောက်ဆုံးချီလမ်းကိုတားလိုက်တာ
နိုင်ငံသမား၄ဦးကိုပြစ်ဒဏ်စီရင် PC ကြောင်းစင်ကြဲထုတ်ပြန်တဲ့နေ့မှာပဲရေကုန်ပါဝင်နေရတော်များများမှာလက်တပြတ်ဆန္ဒပြမှုတွေလည်းရှိပါတယ်ပြပရောက်နေကြတဲ့မြန်မာနိုင်ငံသားတွေကလည်းဒီပေါ်မှာအပြင်းထန်ကန့်ကွက်ရှုံချတဲ့လှုပ်ရှားမှုတွေလုပ်ကြပါတယ်စစ်ကောင်စီဘက်ကတော့အခုစီရင်လိုက်သူ၄ဦးစလုံးဟာတေရာအချင်းချင်းချမှတ်တာခံရမဲ့ပြစ်မှုတွေကိုကျူးလွန်သူတွေဖြစ်တယ်လို့ဇူလိုင်လ26ရက်နေ့ပြီးခဲ့တဲ့အင်္ဂါနေ့တုန်းကနေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောခဲ့ပါတယ်
သူတို့ကျူးလွန်တဲ့ပြစ်မှုတွေကအခြားတေဒံချမှတ်ခြင်းခံရတဲ့ပြစ်မှုတွေနဲ့နှိုင်းယှဉ်ရင်တေဒံအချင်းချင်းချမှတ်ခံတိုက်တဲ့ပြစ်မှုတွေဖြစ်တယ
်အခုသတင်းကြောင့်မလို့ပြည်သူတွေမျိုးဆက်သစ်တွေကျောင်းသားသမဂ္ဂတွေအနေနဲ့သွေးစုပြီးတော့ဒေါသနဲ့မတုံ့ပြန်ကြပဲနဲ့ဒီဒေါသတွေကိုအင်အားဖြည့်သုံးပြီးတော့စနစ်တကျတုံ့ပြန်ဖို့ကိုလည်းဒေါက်တာဇဝေစုကတိုက်တွန်းခဲ့ပါတယ်ဇူလိုင်လ29ရက်နေ့ပြီးခဲ့တဲ့ဗုဒ္ဓဦးနေ့တုန်းကတော့အမည်မသိတဲ့လူအစုလိုက်ဝိုင်းဖွဲ့ပြီးတော့ပြစ်ဒဏ်စီရင်ခံခဲ့ရတဲ့ကိုဇီယာတော်နဲ့ကိုချင်မီတို့ရဲ့နေအိမ်တွေကိုဂဲနဲ့ပြစ်ပေါက်တာကျုံနဲ့ပေါက်တာဆဲဆိုကျိန်းပေါက်မှုတွေလုပ်ခဲ့တဲ့ဗီဒီယိုဖိုင်ကလည်းလူမှုကွန်ရက်ပေါ်မှာပြန့်နှံ့ခဲ့ပါတယ်ကွန်မြခံရတဲ့ကဲကန်ရှင်တွေရဲ့မိသားစုဝင်တချို့ကလည်းဒလိထုံးတန်းတွေနဲ့အညီတက်ပြောက်ဆွန်းတွတ်တာနဲ့နိုင်ပြုလုပ်နိုင်ဖို့အတွက်ဘယ်နည်းဘေးရမှာစီရင်ခံလိုက်ရတယ်ဆိုတာကိုအတိအကျမသိလို့အခက်တွေ့နေပါတယ်။အခုလိုထင်ရှားတဲ့နိုင်ငံသမားနှစ်ဦးအပါအဝင်စုစုပေါင်း၄ဦးကိုတည်တံ့ချမှတ်စီရင်လိုက်တဲ့မြန်မာနိုင်ငံမှာပြည်ပခန့်တွေဒီထက်ပိုဆိုးလာမယ်ဆိုပြီးတော့မှတ်ချက်ပြုထားတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောင်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်။ကျွန်တော်သားညူပါ
ကိုတန်းညူတင်ဆက်ထားတဲ့ဒေတာမတ်စုကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုတုန်းကတရုတ်ရဲ့ဆက်မှုလုပ်ငန်းတွေနဲ့စီးပွားရေးမောင်းနှင်အားကကမ္ဘာကိုအံ့ဩမြင့်တက်စေခဲ့ပြီးတော့တနည်းကိုဆရာကနှုံးကြော်တိုးတက်ခဲ့ရပါ။ဒါပေမဲ့လည်းအဲ့နောက်ပိုင်းနှစ်တွေမှာတရုတ်မှာဖွံ့ဖြိုးမှုကဆယ်ကဏ္ဍအကူရောက်သွားခဲ့ပါတယ်။တရုတ်ရဲ့အင်ချန်မြေလုပ်ငန်းကြီးတွေနဲ့နီးပညာကဏ္ဍမှာမပြေလည်မှုတွေရှိခဲ့ပြီးတဲ့နောက်ဧပြီလနဲ့ဇွန်လအတွင်းမှာနိုင်ငံရဲ့အသက်တင်ထုတ်လုပ်မှု GDP ကျဆင်းလာခဲ့ပါပြီ Ralph Jennings ရဲ့သတင်းဆောင်မကိုဒီတင်းပတ်စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်တင်ဆက်ထားပါတယ်ရှင
်တရုတ်ရဲ့ဖွံ့ဖြိုးမှုကျလာရတဲ့အကြောင်းနဲ့ပတ်သက်ပြီးစီးပွားရေးပညာရှင်တွေတညီတညွတ်ပြောကြတဲ့အကြောင်းကတော့ COVID-19 ကူးစက်မှုကိုတားဆီးနိုင်ရေးအသွားလာတားမြစ်ကန့်သတ်မှုတွေကြောင့်ကုန်ထုတ်လုပ်ငန်းတွေနဲ့ပြည်ပတင်ပို့မှုတွေထိခိုက်ခဲ့ရတဲ့ကိစ္စဖြစ်ပါတယ်2021ခုနှစ်အတွင်းတရုတ်ရဲ့နည်းပညာလုပ်ငန်းကြီးတွေဖြိုခွင်းခံရတဲ့ကိစ္စရဲ့ရိုက်ခတ်မှုနောက်တရုတ်ရဲ့ထိပ်တန်းအင်ဂျင်မြေလုပ်ငန်းကြီးတွေချာမှာဗန္ဒာရေးအခက်အခဲတွေကြုံတွေ့နေရတဲ့အခြေအနေမှာအခုဆုပ်ယုပ်ချဆင်းမှုကထပ်ပြီးတော့ဖြစ်လာတာလို့လည်းသူတို့ကပြောပါတယ်တရုတ်ရဲ့ဒေါ်လာ18 trillion စီးပွားရေးဟာအမေရိကန်ပြည်ရင်ကမ္ဘာမှာဒုတိယအကြီးဆုံးစီးပွားရေးဖြစ်ပြီးအရင်3လနဲ့နှိုင်းယှဉ်ရင်ဧပြီလကနေဇွန်လအတွင်းနှစ်တသမာ6ရာခိုင်နှုန်းကျဆင်းသွားတာဖြစ်ပါတယ် S&P Global Market Intelligence လုပ်ငန်းကြီးရဲ့အာရှပစိဖိတ်ဆိုင်ရာစီးပွားရေးပညာရှင်အခြေခံနဲ့အမှုဆောင်ညွှန်ကြားရေးမှူး Rajit Biswas ကအခုလိုပြောပါတယ်
China's economy has seen significant disruption since February.
ပြည်နယ်ငယ်မြို့တော်များမှာ COVID-19 ကူးစက်ပြန့်နှံ့မှုဖြစ်ခဲ့တာရဲ့တရားမှုကြောင့်ဖေဖော်ဝါရီလကတရုတ်ရဲ့စီးပွားရေးမှာအနောက်ရှေ့အဟန့်တားလက္ခဏာတွေကိုတွေ့နေရပါတယ်။လက်လီရောင်းနေတဲ့စက်မှုကွန်ထရိုးလုပ်မှုတွေအပေါ်ထိခဲ့တဲ့ရောက်မှုတွေဟာဧပြီနဲ့မေလအတွင်းမှာတိတ်ကိုပြင်းထန်ဆိုးွားပါတယ်။ရှန်ဟိုင်းမှာဆိုရင်ဧပြီလတဲ့စစ်ကမ်းစီမံခန့်ခွဲမှုနဲ့တရုတ်ပို့ဆောင်ရေးမှာစူးစူးဝါဝါအဟန့်တားတွေဖြစ်ခဲ့ပါတယ
်။ရှန်ဟိုင်းဟာတရုတ်ရဲ့အဓိကစိတ်ကမ်းမြို့ဖြစ်ပါတယ်။ဧပြီလအတွင်းရှန်ဟိုင်းမှာအသွားလာတက်မြင့်ကန့်သက်ချက်ကိုဗဟုအစိုးရကညွှန်ကြားခဲ့တာပါ။တရုတ်ရဲ့စီးပွားရေးဟာ2003ခုနှစ်ကနေ2010ပြည့်နှစ်အတွင်းနှစ်စဉ်10ရာခိုင်နှုန်းနီးပါးဖွံ့ဖြိုးခဲ့ကြောင်းကမ္ဘာ့ဘဏ်ရဲ့အချက်အလက်တွေကဖော်ပြပါတယ်။2019ခုနှစ်အထိနှစ်စဉ်ဖွံ့ဖြိုးမှုကတဖြည်းဖြည်းနှေးကွေ့လာခဲ့ပြီးကယော့ဂါဒန်ပထမဆုံးခံရတဲ့2020ပြည့်နှစ်မှာတော့တရုတ်ရဲ့ဖွံ့ဖြိုးမှုက 1.2 ရာခိုင်နှုန်းသာရှိခဲ့ပြီးပြီးခဲ့တဲ့2021ခုနှစ်မှာတော့8.1 ရာခိုင်နှုန်းကိုပြန်ပြီးရောက်ရှိလာပါတယ်။အသွားအလာတက်မြက်ပိတ်ပင်မှုလော့ခ်ဒေါင်းအချိန်ချင်းချမှတ်ကျင့်သုံးနေတဲ့တရုတ်မှာအလုပ်လက်မဲ့နှုန်း9ရာခိုင်နှုန်းနီးပါးကိုရောက်ခဲ့တဲ့2021ခုနှစ်နှစ်ကုန်ပိုင်းနဲ့ရှင်ရင်ပြီးခဲ့တဲ့ဧပြီလအတွင်းအလုပ်လက်မဲ့နှုန်းက6ရာခိုင်နှုန်းကိုရောက်ရှိခဲ့ပါတယ်။အထူးသဖြင့်ငယ်ရွယ်တဲ့လုပ်သားတွေနဲ့လုပ်ငန်းငယ်တွေပိုပြီးအထိနာတယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။ဘေဂျင်းရှန်ဟိုင်းနဲ့ချန်ရှားမျိုးတို့ကလူတွေကို VOA ကဒီသတင်းပတ်အတွင်းဆက်သွယ်မေးမြန်းတာမှာတော့အလုပ်အကင်အရေးနဲ့ပတ်သက်ပြီးသိရှိထားပေမဲ့သူတို့အလုပ်တွေကတော့တည်ငြိမ်နေလို့ယူဆကြောင်းပြောကြပါတယ်။အမည်မဖော်လိုတဲ့ fashion ပစ္စည်းတင်သွင်းသူတို့ကတော့သူနဲ့ရင်းနှီးသူတွေကြားအလုပ်အကင်မရှိဖြစ်တယ်ဆိုတာမကြားမိသလိုမကြင်မနက်ပြောသံဆိုသံလည်းမကြားဘူးလို့ပြောပါတယ်။အသွားစာတမ်းမြင့်ပိတ်ပင်မှုတွေကြောင့်အပြင်မသွားနိုင်တဲ့အချက်ဒါမှမဟုတ်လဲနောက်ဆုံးအလုပ်လက်မဲ့ဖြစ်ပြီးဝင်ငွေနှဲသွားမဲ့အရေးစိုးရိမ်တာတွေကြောင့်တရုတ်စားသုံးသူတွေဟာအရင်လိုငွေမသုံးကြတော့ဘူးလို့ပြင်သစ်ရင်းနှီးမြှုပ်နှံမှုပန်း NDC ရဲ့ဟောင်ကောင်အခြေစိုက်အာရှပစိဖိတ်ဆိုင်ရာစီးပွားရေးပညာရှင်များအကြီးအကဲအလီစီယာဂရာစီယာဟီရိုရိုကပြောပါတယ်။အသွားလာတက်မြက်ကန့်သတ်မှုဖြေလျှော့လိုက်ပြီးဖြစ်တဲ့ဇွန်လအတွင်းမှာပဲလက်လီအယောင်က3ရာခိုင်နှုန်းလောက်သာရှိပါတယ်။
It is very clear that the household sentiment
ဒီကိစ္စဟာဆိုရင်အိမ်တောင်စုတွေအနေနဲ့အခြေအနေပေါ်မှာစိတ်ချယုံကြည်မှုသိပ်ပြီးနင်းနေသေးတဲ့အချက်ကိုရှင်းရှင်းလင်းလင်းပေါ်လွင်စေပါတယ်။အကြောင်းကတော့နေရာတိုင်းမှာလူစုလူဝဲလိုက်စံတတ်မှုတွေရှိနေဆဲဖြစ်ပြီးအနာဂတ်မှာအသွားလာတက်မြက်ကန့်သတ်မှု lockdown တွေလည်းတေးချာမရေရာမှုမရှိသေးတာကြောင့်ဖြစ်ပါတယ်လို့သူမကပြောခဲ့တာပါ။တရုတ်စီးပွားကျဆင်းမှုကြောင့်ကမ္ဘာဈေးကွက်တွေမှာပါစိုးရိမ်စရာဖြစ်လာကြောင်း2020မှာ COVID-19 ထန်းသင့်ခြင်းကကျဆင်းခဲ့တဲ့နှုန်းအတိုင်းပြန်ပြီးတက်မလာတာကြောင့်ဖြစ်တယ်လို့စင်ကာပူက Credit Sites သုတေသနလုပ်ငန်းကြီးရဲ့အကြီးတန်းသုံးသပ်သူဇာလီနာဇန်ကပြောပါတယ်။အိမ်အကျွေးပေးဖို့ပြက်ကွက်တာတွေကြောင့်အိမ်ယာတွေအပါအဝင်ပိုက်ဆိုင်မှုတွေရဲ့တန်ဖိုးအပေါ်ချင်းချောက်မှုဖြစ်တယ်လို့လည်းသူမကပြောပါတယ်။တရုတ်နိုင်ငံမှာသင်းမောတင်ပို့မှုနဲ့ကုန်ထုတ်လုပ်မှုတွေမှာအတားအဆီးအနှောက်အယှက်တွေဖြစ်ခဲ့တာဟာကမ္ဘာဒေသအတော်များများမှာကုန်စည်ထုတ်လုပ်ဖြန့်ဖြူးမှုကိုလည်းအဆင်မပြေဖြစ်စေပြီးငွေကြေးဖောင်းပွားမှုနဲ့စီးပွားချမှုစိုးရိမ်ချက်တွေကိုထပ်တိုးစေပါတယ်။တရုတ်အာဏာပိုင်တွေကတော့အခြေခံအဆောက်အုံဆိုင်ရာမှာငွေကြေးသုံးပြီးစီးပွားရေးကိုတွန်းအားပေးနေပါတယ်။ပြည်တွင်းအသင်းထုတ်လုပ်မှု GDP ဟာဆိုရင်ပြန်လည်နလန်ထမှုနှေးကွေ့နေတဲ့လက္ခဏာဖြစ်တယ်လို့လည်းဇန်ကပြောပါတယ်။
I'm sure this is going to
be ပြန်လဲနလန်ထလာမယ်ဆိုတာကသိကြပါတယ်ဒါပေမဲ့ပြန်လဲနလန်ထလာတဲ့နှုန်းကတော့ဒီနှစ်ပထမ၄လပတ်အတွင်းဈေးကွက်ကမျောလင့်ထားခဲ့တဲ့အတိုင်းတော့ဖြစ်လာမှာမဟုတ်ပါဘူးလို့သူမကပြောသွားတာပါနောက်ထပ်အသွားလာတက်မြင့်ပိတ်ပင်မှုတွေဖြစ်လာရင်လဲရှန်ဇန်ဒါမှမဟုတ်လဲရှန်ဟိုင်းမြို့ကြီးတစ်ခုလုံးထဲရက်ကွက်တွေလောက်ကိုပဲပိတ်ပင်ကန့်သတ်မဲ့အနေအထားလို့လဲသူမကပြောပါတယ်ဒါပေမဲ့လဲဒီနှစ်အတွင်းဖွံ့ဖြိုးမှု 5.5 ခိုင်နှုန်းဆိုတဲ့တရုတ်ရဲ့ရည်မှန်းချက်ကတော့တိတ်ပြီးရည်မှန်းချက်ကြီးလွန်းနေတယ်လို့လည်းသူမကထောက်ပြပါတယ်။ဇူလိုင်လကနေစက်တင်ဘာလအထိနှစ်စဉ်စီးပွားရေးဖွံ့ဖြိုးမှုက 5.3 ခိုင်နှုန်းရှိရင်းနဲ့2022ခုနှစ်နောက်ဆုံးလပိုင်းတွေမှာဖွံ့ဖြိုးမှုက 5.9 ခိုင်နှုန်းရှိရေးပြောဆိုထားတဲ့ရင်းနှီးမြှုပ်နှံမှုဘဏ်အဒီတာအဘော်ကိုတရုတ်အစိုးရပိုင်း China Daily ကပြီးခဲ့တဲ့သတင်းပတ်အတွင်းဖော်ပြခဲ့ပါတယ်ရှင်။
မန်တငီထိုက်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါခုတစ်ခါမှာတော့ဘလော့ဂါရေးပြောသမျှအစီအစဉ်ကိုကြည့်အောင်ပါ Facebook လူမှုကရေးပေါ်မှာဓာတ်ပုံတွေဗီဒီယိုရဲ့အပါအဝင်ကိုတင်ကျင်တာတွေတင်ကြတဲ့အခါမှာဘလို့ကန့်သက်ချက်စံနှုန်းတွေရှိတယ်ဆိုတာကို Facebook ရဲ့မိခင်ကုမ္ပဏီ Meta ကအချက်လက်ဆိုင်ရာမူဝါဒပိုင်းတာဝန်ရှိသူတယောက်ကမကြာခင်တုန်းကရှင်းပြပွဲလုပ်ခဲ့ပါလိမ့်ဒီပွဲကနေသိရတဲ့အချက်တွေကိုမဆုမြတ်မွန်နဲ့ကိုဝင်းခန့်မောင်တို့ကဘလော့ဂါရေးပြောသမျှအစီအစဉ်မှာရှင်းပြထားပါတယ်ရှင်
မြန်မာနိုင်ငံမှာလူသုံးများတဲ့ Facebook လူမှုကွန်ရက်ပေါ်မှာဘလို့အကြောင်းချက်မျိုးတင်တာကိုခွင့်ပြုတယ်ခွင့်မပြုဘူးဆိုတဲ့လူမှုစံနှုန်း Community Standard သတ်မှတ်ချက်တွေကို Facebook ကဇူလိုင်26ရက်နေ့ကရှင်းလင်းပွဲတစ်ခုလုပ်ခဲ့ပါတယ်။ Meta ကုမ္ပဏီရဲ့အချက်အလက်ဆိုင်ရာမူဝါဒပိုင်းတာဝန်ရှိသူတယောက်ဖြစ်တဲ့ Jonathan Hu က online ပေါ်မှာရှင်းပြခဲ့တာပါ။အကြမ်းဖက်မှုနဲ့ပြစ်မှုမြောက်နိုင်တဲ့သွေးထိုးလှုပ်ဆော်ရာရောက်တဲ့တင်ပြမှုတွေအနိဋ္ဌာယုံမြင်ကွင်းတွေကိုရေးအချက်အလက်ပေါက်ကြားနိုင်တဲ့ဖော်ပြမှုတွေကိုအဓိကခွဲခြားပြီးတော့ရှင်းပြခဲ့တာဖြစ်ပါတယ်။ဒီပွဲကို VOA မြန်မာပိုင်းရဲ့ဒီလူမှုကွန်ရက်ပိုင်းဆိုင်ရာတာဝန်ရှိသူကိုဝင်းခန့်မောင်ကလည်းတက်ရောက်ခဲ့တော့ Facebook ပေါ်မှာဘလို့အကြောင်းချက်တွေကိုတင်လို့ရတယ်မရဘူးဆိုတာပြန်ပြီးတော့ရှင်းပြပါလားရှင
်။အဓိကကတော့ဒီ Facebook ပေါ်မှာတင်လိုက်တဲ့အကြောင်းချက်တွေကြောင့်ပေါ့နော်ဒီထိခိုက်နင်းနာမှုဖြစ်နိုင်နေဆိုရင်သူတို့ကဖယ်ရှားမှာဖြစ်ပါတယ်။အဲပြင်းထန်တဲ့အကြမ်းဖက်မှုတွေဖြစ်အောင်စီစဉ်တာမျိုးအဲသွေးထိုးလှုံ့ဆော်တာမျိုးလို့အနေဖြစ်စီတဲ့အချက်တွေကိုဒီ Facebook ကဖယ်ရှားတယ်ဆိုတာဂျိုနာသန်ဟျူးကအခုလိုဥပမာပေးပြီးတော့ပြောသွားတယ်လေမဆူမြတ်မို့
We refer here to threats that could lead to death and other forms of high severity violence and admissions of past violence
ဒီစီလောက်တဲ့အထိအနေရှိတဲ့ပြင်းထန်တဲ့ကြမ်းဖက်မှုတွေဖြစ်နိုင်တဲ့အရင်ကြမ်းဖက်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဝန်ခံပြောဆိုတာမျိုးတွေဆိုရင်ဖယ်ရှားပါတယ်ကြမ်းဖက်မှုတိတ်မပြင်းထန်ဘူးအတန်အသင့်လောက်ပြင်းထန်တဲ့ကြမ်းဖက်မှုဖြစ်တယ်ဆိုရင်လည်း Facebook ကိုတိုင်ကြားရင်ဖယ်ရှားပြီးမှာဖြစ်ပါတယ်ပြန်ပြီးဆွဲတာတို့ဖန်းစီခေါ်ဆောင်တာမျိုးနဲ့ဆက်ဆက်တာတွေကိုလည်းဖယ်ရှားပါတယ်။သူတစ်ပါးကိုနာကျင်စေတဲ့ရွေကျန်တဲ့လက်နက်တွေဖောက်ခွဲပစ္စည်းတွေဘယ်လိုလုပ်ရမလဲဘယ်လိုသုံးရမလဲဆိုတဲ့ညွှန်ကြားချက်မျိုးတွေကိုလည်းဖယ်ရှားပါတယ
်။ဒီနေရာမှာသတင်းသမားတွေနဲ့သက်ဆိုင်တဲ့အချက်တခုကိုလည်းသူကပြောသွားသေးတယ်ကိုဝင်းခန့်ရဲ့အကြမ်းဖက်မှုနဲ့ပတ်သက်တဲ့ပြောဆိုရေးသားမှုတွေအကြောင်းကိုကျွန်တော်တို့လိုသတင်းဌာနတွေကသတင်းတင်ပြခြင်းနဲ့လူအများသိသင့်တယ်လို့ဖော်ပြတာမျိုးဆိုရင်တော့အဲ့ဒီပြောကြားချက်ကိုဘသူဘဝပြောတာဖြစ်တယ်ဆိုပြီးတော့ရှင်းရှင်းလင်းလင်းတင်ပြဖော်ပြထားမယ်ဆိုရင် Facebook ပေါ်မှာခွင့်ပြုမှာဖြစ်ပါတယ်တဲ့
အဲအဓိကကတော့အကြမ်းဖက်မှုတွေကိုအမွန်းတင်ခုံပြူတာမျိုးသူစပားနှာကျင်ခံစားနေရတာတွေကိုအောင်ပွဲခံတာမျိုးတွေကိုလည်းဒီ Facebook ပေါ်မှာတင်ကွင်းမပြူဘဲနဲ့သူတို့ဖယ်ရှားပြစ်တာပါဒါပေမဲ့တချို့အခြေအနေတွေကြရင်တော့အကန့်အသတ်နဲ့တင်ကွင်းပြူတာကိုအဲ Jonathan Hu ကအခုလိုရှင်းပြခဲ့ပါတယ်
However, within certain boundaries, we allow such content where it helps raise awareness about
လူကူရေးချိုးပေါက်တဲ့လောရက်တွေအကြမ်းဖက်လောရက်တွေကိုလူအများသိအောင်အသိပညာပေးရာရောက်တယ်ဆိုရင်တော့တချို့ဖော်ပြချက်တွေကိုအကန့်အသတ်နဲ့ခွင့်ပြုပါတယ်တွေ့မြင်ရတဲ့အကြောင်းချက်တွေပုံမူတည်ပြီး Facebook သုံးသူတွေတယောက်နဲ့တယောက်ကြားမှာတုံ့ပြန်စိတ်ခံစားမှုခြင်းလည်းမတူနိုင်ပါဘူးဒါကြောင့်အဲ့ဒီလိုအကြောင်းအရာတွေမှာတော့သတိပေးတဲ့အညွှန်းစာထည့်သွင်းပေးတာမျိုးကလင်းငယ်တွေမမြင်ရအောင်ကန့်သတ်တာမျိုးတွေ Facebook ကလုပ်နိုင်ပါတယ်
Meta ကုမ္ပဏီရဲ့ online အချက်အလက်ဆိုင်ရာမူဝါဒပိုင်းတာဝန်ရှိသူ Jonathan Hu ရှင်းပြသွားတဲ့ဒီလူမှုစံနှုန်းသတ်မှတ်ချက်တွေထဲမှာပုံတွေတင်တာနဲ့ပတ်သက်ပြီးတော့ရှင်းပြသွားတာကလည်းမြန်မာနိုင်ငံကဒီ Facebook သုံးသူတွေအတွက်အသုံးဝင်တယ်ထင်ပါတယ်ကိုဝင်းခန့်ရေးဆေးပညာရှုထောင့်နဲ့မဆိုင်ဘဲနဲ့လူသေးအလောင်းပုံတွေဗီဒီယိုတွေပေါ်မှာဒီကိုလက်အင်္ကာတွေပြတ်နေတာတို့ဥရေကလီစာတွေထွက်နေတာတို့ဒီလူသားစားနေတာမျိုးတို့နောက်လယ်လီးနေတာမျိုးတို့မီးလောင်ထားတာမျိုးတို့မီးလောင်နေတာလူမျိုးဆိုရင်လေဒီ Facebook ကဖယ်ရှားပြစ်မှာဖြစ်ပါတယ်တဲ့ကွင်းကွင်းကွက်ကွက်မြင်ရတဲ့အနိဋ္ဌာယုံပုံတွေရဲ့အောက်မှာအားပေးအားမြောက်ရေးသားမှုတွေကိုလည်းဒီဖယ်ရှားပြစ်မှာဖြစ်ပါတယ်နောက်ပြီးတော့ဒီသေတံပေးတာမျိုးကို live ထုတ်လွှင့်ပြသလို့ရှိရင်လေ Facebook ပေါ်ကနေပြီးတော့ဖယ်ရှားခံရမှာဖြစ်ပါတယ
်အဓိကကတော့ဒီလူသေးအလောင်းတွေစိတ်မချမ်းသာစရာပုံတွေအနိဋ္ဌာယုံပုံတွေဆိုရင်ဒီ Facebook ကရည်ညွှန်းစာပေါ်ပြသလိုကလင်းငယ်တွေမမြင်နိုင်အောင်ကတ်တတ်မှာဖြစ်ပါတယ်ဒီမှာတခုသိတဲ့နာကတော့ဒီ Facebook ပေါ်တင်တဲ့ဓာတ်ပုံတဲ့ဗီဒီယိုမတူတဲ့အချက်ပါအဲ့ဒါကိုမီးလောင်နေတဲ့လူတယောက်ရဲ့ပုံနဲ့ဥပမာပေးပြီးတော့သူရှင်းပြခဲ့ပါတယ
် If it's a video we would remove it given its violent and graphic nature However if it's a photo we would allow it with a warning
တကယ်လို့ဒီပုံမျိုးဗီဒီယိုဖြစ်မယ်ဆိုရင်ရက်ဆက်ရာရောက်တဲ့အနိဋ္ဌာယုံမြင်ကွင်းဖြစ်တာမျိုးဖယ်ရှားပြစ်မှာဖြစ်ပါတယ်တပုံဆိုရင်တော့သတိပေးချက်ထည့်ပြီးဖော်ပြခွင့်ပြုမှာဖြစ်ပါတယ်။တကယ်လို့သာကိုကိုကူမီးရှို့သူဟာနိုင်ငံရေးရွေးချယ်တဲ့ဆန္ဒပြမီးရှို့တာမျိုးဆိုရင်တော့ဗီဒီယိုဖြစ်နေရင်လည်းသတိပေးချက်ထည့်ပြီးဖော်ပြခွင့်ပေးမှာဖြစ်ပါတယ်။ဒ
ဒီကိစ္စမျိုးကလူတွေကြားပြောဆိုဆွေးနွေးစရာကိစ္စဖြစ်တယ်လို့မှတ်ယူတဲ့အတွက်ခွင့်ပြုရခြင်းဖြစ်ပါတယ
်။ကားတိုက်ကားမှောက်တာမျိုးတွေမှာလူတွေအလောင်းတွေ Facebook ပေါ်တင်တာနဲ့ပတ်သက်လို့လည်းသတိပြုစရာသူကပြောထားပါသေးတယ်
။ If in video form we may remove it if there is dismemberment or internal organs visible.
တကယ်လို့တင်လိုက်တဲ့ဗီဒီယိုပုံတွေထဲမှာကိုလက်တွေပြက်နေတာကိုတွင်းအင်္ဂါတွေထွက်နေတာမျိုးဆိုရင်ဖယ်ရှားပစ်မှာဖြစ်ပါတယ်။ဓာတ်ပုံဆိုရင်တော့သတိပေးချက်နဲ့တင်ကွင်းပြုမှာဖြစ်ပါတယ
်။အခုလိုမျိုးဒီ Facebook ရဲ့မူဝါဒတွေမှာအလေးထားခွင့်ပြုတဲ့အချက်တစ်ခုကိုလည်း Jonathan Hugh ကပြောသွားပါသေးတယ
်။ Content from all sources, whether news outlets, politicians or ordinary users are eligible for a newsworthy allowance.
သတင်းဌာနတွေနိုင်ငံရေးသမားတွေတာမန်ပြည်သူတွေတင်တဲ့အချက်လက်တွေကအများစိတ်ဝင်စားမဲ့သတင်းမျိုးဖြစ်တယ်ဆိုရင်တင်ကွင်းပြုပါလေ။အဲ့ဒီလိုချွင်းချမ်းတဲ့ခွင့်ပြုတယ်ဆိုပေမဲ့အများပြည်သူတွေအကျိုးဘယ်လောက်ရှိမလဲအန္တရာယ်ဘယ်လောက်ဖြစ်စေမလဲဆိုတာကိုတော့အရင်သုံးသပ်ပါလေ။ကျွန်တော်တို့ကနိုင်ငံတကာလူ့အခွင့်အရေးစံချိန်စံနှုန်းတွေတင်ပြပြောဆိုသူရဲ့အခြေအနေနဲ့ပြောဆိုဖော်ပြတဲ့အကြောင်းအချက်လက်ပေါ်မူတည်ပြီးတော့ထိခိုက်နစ်နာနိုင်မှုတွေကိုတိုင်းတာတာဖြစ်ပါလေ
။ဟုတ်ပါတယ်။ Facebook သုံးသူတွေအတွက်အရေးပါတဲ့အကြောင်းအရာမျိုးဆိုရင်သဘောထားအမြင်တွေကွဲနိုင်နေဆိုရင်တော့ပွင့်ဝင်လင်းလင်းဆွေးနွေးပြောဆိုစေချင်ပါတယ်တဲ့။ဒါကြောင့် Facebook လူမှုစံနှုန်းတွေနဲ့မကိုက်ညီဘူးဆိုရင်တော့ Facebook နဲ့ Instagram တို့ပေါ်မှာချွင်းချက်နဲ့အခွင့်ပြုပေးပါတယ်တဲ့
။ 2018ခုနှစ်တုန်းကရခိုင်ပြည်မှာဖြစ်ခဲ့တဲ့ဒီလူမျိုးရေးဘာသာရေးအခြေခံတဲ့ပဋိပက္ခကြီးမှာ Facebook ပေါ်ကသွေးထိုးလှုံ့ဆော်မှုတွေကြောင့်လည်းလူ့ခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဖြစ်ခဲ့ရတယ်လို့ကုလသမဂ္ဂရဲ့အစိုးရကစာမှာဖော်ပြခဲ့ပါတယ်။ဒီလိုချိုးဖောက်မှုမျိုးတွေမဖြစ်အောင်လို့ Facebook ကကြိုတင်မတားနိုင်ခဲ့ဘူးဆိုတာကို Mark Zuckerberg ကိုယ်တိုင်လည်းဝန်ခံခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာဒီ Facebook ကမြန်မာနိုင်ငံနဲ့ပတ်သက်လို့အကြမ်းဖက်ဆောင်ရွက်မှုတချို့လှုပ်လာတာတွေ့ရပါတယ်။အခုလိုမျိုးဒီသူတို့ platform ပေါ်မှာဘယ်ဟာတင်လို့ရတယ်မရဘူးဆိုတာမျိုးရှင်းလင်းမှုတွေကလည်းဒစိုက်တစ်ပိုင်းဖြစ်ပါတယ်
။ Facebook, Instagram သုံးသူတွေအတွက်ဒီ community standard လူမှုစံနှုန်းစည်းကမ်းချက်တွေကိုဒီတတ်မှတ်ဆောင်ရွက်နေတာမှတ်ပြီးမယ်။ဒီတပိုးလှုပ်တင်နေဆိုတဲ့ထောက်ပြမှုတွေလည်းရှိပါတယ်။Meta ရဲ့အချက်လက်ဆိုင်ရာမူဝါဒပိုင်းတာဝန်ရှိသူ Jonathan Hugh ကတော့ဒီ online ပေါ်တင်တဲ့အချက်လက်တွေကိုအလွန်ကြုံမဖြစ်အောင်ထိန်းချုပ်ပေးနေတယ်လို့ဒီအပိုင်းမှာထပ်ပြီးအားစိုက်လုပ်နေပါတယ်လို့လည်းပြောသွားပါတယ်။တစ်ချိန်တည်းမှာသူတို့ရဲ့မူဝါဒစည်းကမ်းသတ်မှတ်ချက်ချိုးဖောက်တာတွေ့တယ်ဆိုရင် Facebook ကိုအကြောင်းကြားတိုင်ကြားဖို့လည်းတိုက်တွန်းသွားတာပါ
။ Facebook ရဲ့လူမှုစာနှုန်းတွေကိုပိုသိရှိပြီးတော့နားလည်လွယ်အောင်မြန်မာနိုင်ငံနဲ့ပို့ပြီးတော့ကိုက်ညီမှုရှိအောင်လုပ်နေတယ်။နောက် Facebook သုံးဆွဲသူတွေ၊သတင်းသမားတွေ၊တက်ကြွလှုပ်ရှားသူတွေတည်တဲ့လူမှုအသိုင်းအဝိုင်းလက်ဆွဲစာအုပ်ကိုလည်းမက်ဒမ်မြန်မာကပြုစုပြင်ဆင်နေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါသေးတယ်။ Facebook ပေါ်မှာရေးသားတင်ပြမှုတွေကသူတို့ policy နဲ့မကိုက်လို့ဖယ်ရှားတာတွေ၊တိုင်ကြားနိုင်တာတွေလုပ်လို့ရတဲ့တစ်ချိန်တည်းမှာ Facebook ရဲ့ဒီဖယ်ရှားဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေရှိတယ်မေကောထုတ်စရာတွေရှိတယ်လို့လည်းထောက်ပြမှုတွေရှိနေပါသေးတယ်ရှင်ကျွန်မဆွေမြမပ
ါ Facebook လူမှုကွန်ရက်ပေါ်မှာဓာတ်ပုံဗီဒီယိုတင်တဲ့စံနှုန်းတွေနဲ့ပတ်သက်ပြီးတော့ blogger တွေပြောသမျှခြေစဉ်မှာမဆွေမြမွန်နဲ့ကိုဝင်းခန့်မောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါလိမ့်အခုဆက်ပြီးတော့တက်တက်ရောင်သင်းလာစီးင်းကိုရှုစားကြအောင်ပါရှင်ဟောင်ကောင်ကနာမည်ကျော် Canto Pop အဖွဲ့ကအလက်မပြတ်အောင်ရောင်းရတဲ့ဖြော်ပြခွဲတစ်ခုမှာအပေါ်မှာချိတ်ဆွဲထားတဲ့ TV ကြီးလူပေါ်ကိုပြုတ်ကျလို့အကြီးအကျယ်ပြဿနာတက်သွားပြီးတော့ဖြော်ပြပွဲတွေဖျက်ထားရပါလိမ့်ဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အနည်းပြည်နယ်လောကကသတင်းတွေကိုမဲသနာကျော်ကတက်တက်ရောင်သင်းလာစီးင်းမှာတင်ဆက်ထားပါလိမ့်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့မှာမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဟောင်ကောင်ကအမျိုးသားဂီတာဖွဲ့ Mirror ဟာလက်မပြတ်ရောင်းချခဲ့ရတဲ့ဂီတာဖျော်ဖြေပွဲကိုဟောင်ကောင်ကိုလစီယမ်အားကစားရုံမှာကျင်းပခဲ့ပြီးတော့ဒါကသူတို့ရဲ့ Mirror We Are Live Concert 2022ဒီနေ့ဆင်မြင့်ဖျော်ပြပွဲရဲ့ပထမအဦးဆုံးဖျော်ပြမှုဖြစ်ပါတယ်။ဇူလိုင်လ25ရက်နေ့ဖျော်ပြပွဲကသူတို့ရဲ့ပထမအဦးဆုံးပွဲဖြစ်ပြီးတော့ဇူလိုင်25ရက်နေ့ကနေ31ရက်နေ့အထိတခါနောက်ပြီးတော့ဩဂုတ်2ရက်နေ့ကနေ6ရက်နေ့အထိတခါဖျော်ပြဖို့အစီအစဉ်ခဲ့တာပါ။အခုလိုမျိုးကိုဗစ်ကပ်ဘေးလွန်မဲရော့အဖွဲ့အပြစ်မတကယ်ဖျော်ပြနိုင်လို့ပြည်သက်တွေတိတ်ကိုဝမ်းသာနေခဲ့ကြပါတယ်။မဲရော့အဖွဲ့၄ပွဲမြောက်ဇူလိုင်28ရက်နေ့မှာတော့မဲရော့အဖွဲ့ရဲ့ဖျော်ပြပွဲအတွင်းမှာအကြီးအကျယ်ကိုပြဿနာတက်သွားခဲ့ပါတယ်။ဖြော်ပြနေတော့မှာစင်မွန်ကဗီဒီယိုဖန်သားပြင်အကြီးပြုတ်ကြလို့အကသမားတွေထိခိုက်သွားခဲ့တာဖြစ်ပါတယ်။အဖွဲ့ရဲကအန်ချန်လိုနဲ့ ATM လူတို့ဖျော်ပြနေတဲ့အချိန်မှာအကသမားတရာစင်လောက်လဲကနေတဲ့အချိန်အပေါ်ကနေတန်လန်းဆွဲထားတဲ့ LED ဖန်သားမျက်နှာပြင်ကြီးတစ်ခုပြုတ်ကျပြီးတော့ကျကွဲတာဖြစ်ပါတယ်။အဲ့ပြုတ်ကျလာတဲ့ TV ကြီးကအကသမားတယောက်ရဲ့ခေါင်းနဲ့ကိုယ်ပေါ်ကိုတန်းတန်းမတ်မတ်ပြုတ်ကျပြီးတော့အဲ့ဒီနောက်တော့မှနောက်ဘေးနားကအကသမားဘော်ကိုပြုတ်ကျသွားခဲ့တာပါ။ဒီတော့ထိသွားတဲ့တယောက်ကဒဏ်ရာတော်တော်ပြင်းထန်ခဲ့ပါတယ်။သူတို့ချင်းချင်းပဲ Queen Elizabeth ဆေးရုံကိုပို့ခဲ့တာပါ။မေရာအဖွဲ့သား12ဦးကတော့ဘာမှဖြစ်မသွားခဲ့ပါဘူး။ဖြောပြပွဲကျင်းပတဲ့စင်းမြင့်ကိုလည်းတေချာဘေးကင်းစိတ်ချရမှုရှိအောင်စစ်ဆေးပြီးတော့မှပြန်ပြီးတော့ပွဲတွေအတွက်အသုံးပြုခွင့်ပေးမယ်လို့ယဉ်ကျေးမှုဝန်ကြီးကေဗင်ယွန်ကညွှန်ကြားထားပါတယ်။မေရာအဖွဲ့ရဲ့ပြည်သက် 13,000 ကျော်ကလည်းအွန်လိုင်းကနေ petition တင်ပြီးတော့ပွဲစီစဉ်သူတွေကိုဒီကိစ္စကိုအမြန်ဆုံးဖြေရှင်းဖို့အားလုံးဘေးကင်းလုံခြုံမှုရှိအောင်လို့လုပ်ပေးဖို့တောင်းဆိုထားတာပါ။မေရာအဖွဲ့ကဟောင်ကောင်မှာကိုဗစ်ဘေးကာလအတွင်းမှာနာမည်ကြီးလာတာဖြစ်ပြီးတော့သူတို့အပြင်မှာတကယ်မဖြောပြေရပဲနဲ့နိုင်ငံတကာပြည်သက်တွေရောသူတို့စီကပြည်သက်တွေပါသူတို့ကိုအထူးအားပေးတာဖြစ်ပါတယ်မေရာအဖွဲ့အောင်မြင်မှုရလာတာကကန်တိုပေါ့တရုတ်ကန်တုံဘာသာပေါ့ဂီတာပြင်ပြီးတော့ရှင်တန်လာမှုဖြစ်နေလဲအများကကြိုဆိုကြတာဖြစ်ပါတယ်ရှင်Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတော့တော့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံထည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးသနာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလာစီကိုနားဆင်ကြတာဖြစ်ပါတယ်။အခုတင်းလာညရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပဲဖြစ်ပါတယ်။အခုဆက်ပြီးတော့တင်းလာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဦးတက်မောင်တန်းကပြောပြပေးပါမယ်ရှင်။
ဒီပတ်တွင်ကျင်းပမယ့်အာဆီယံနိုင်ငံကြ合いဝင်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံကြ合いဝင်ကြီးတယောက်ခွင့်ရမှာမဟုတ်ဘူးလို့အာဆီယံအလက်ကျဥက္ကဋ္ဌရဲ့ပြောရေးဆိုခွင့်ရှိသူကပြောလိုက်ပါတယ်။ဒီအစည်းအဝေးမှာမြန်မာနိုင်ငံရဲ့ချက်တဲကနေတောင်တရုတ်ပင်လယ်ကိစ္စနဲ့လည်းအရှိတီမောအာဆီယံဝင်ခွင့်ထည့်အကြောင်းမျိုးမျိုးကိုဆွေးနွေးပွဲရှိတယ်လို့လည်းသုံးသပ်သူတွေကပြောကြပါတယ်။အဲ့ဒီအစည်းအဝေးမှာမြန်မာအပေါ်တင်းနှင်းမှမှရေးယူဖို့တိုက်တွန်းကြရမှာမလေးရှားကဥဆောင်နိုင်မယ်လို့မျှော်လင့်ထားကြပါတယ်။အာဆီယံကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာသဘောတူညီချက်၅ရပ်တိုးတက်မှုမရှိတာပေါ်အာဆီယံနိုင်ငံကြ合いဝင်ကြီးများရဲ့ဗိုလ်ဒူးနဲ့စီဝေးမှာဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ထားကြတာပါဒီသဘောတူညီချက်၅ရပ်ရဲ့အစိုးရကစားဘွဲကဘာလဲလို့လဲသူက AFP သတင်းဌာနနဲ့တွေ့ဆုံဆက်မှာမေးခွန်းထုတ်ခဲ့ပါတယ်အဲ့ဒီသဘောတူညီချက်၅ရပ်ဆုံးဖြတ်ချက်အတိုင်းဆက်ပြီးသွားမလားတိုးတက်အောင်လုပ်မလားအစ်တစ်ခုကိုဖန်တီးမလားလို့မစ္စတာဆာဖူဒင်းကလူမှုစာမျက်နှာမှာလည်းမေးထားခဲ့တာပါဒါမဲ့အစည်းအဝေးမှာအာဆီယံရဲ့ဝင်ကြီးအစည်းအဝေးတွေမှာမြန်မာနိုင်ငံရဲ့နိုင်ငံရေးအစ်စ်ဝင်ကြီးတွေတယောက်ခွင့်ပိတ်ပင်ဖို့နဲ့အစိုးရလုပ်ငန်းစဉ်အတွက်ဘူပေါင်းတရက်ရှာဖွေဖို့မလေးရှားနိုင်ငံကအဆိုပြုမယ်လို့မလေးရှားနိုင်ငံရဲ့ဝင်ကြီးစိုက်ဖွေတဲ့အဗ်ဒူလာကသူ့ရဲ့ Facebook လူမှုစာမျက်နှာမှာ29ရက်နေ့ကတင်ထားခဲ့ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုပုံစံမျိုးစုံကိုချက်ချင်းရစိုက်ဖို့အာဆီယံအစိုးရများရဲ့လူခွင့်ရေးကော်မရှင် AICHR ရဲ့တောင်းဆိုချက်မှာဖိလစ်ပိုင်ကလည်းဘူပေါင်းတောင်းဆိုလိုက်ပါတယ်အဲ့ဒီလိုတောင်းဆိုအောင်မှာထင်းလိုဖန်းစီထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးပြီးညဉ့်ညစွာဖြေရှာရေးအတွက်ပြည်သူ့ဘောဆောင်တဲ့ပါတီအားလုံးနဲ့တွဲဆုံဆွေးနွေးရေးမှာပါဝင်ဖို့လေ AICHR ကစစ်ကောင်စီကိုစော်ထားပါတယ်2022ခုနှစ်ရဲ့ပထမနှစ်ဝယ်မှာမြန်မာနိုင်ငံရဲ့အလုပ်ကအခြေအနေကအနည်းငယ်ပြန်ဥမော့လာခဲ့ပြီပဲ2020နဲ့ရှင်းကြည့်မယ်ဆိုရင်ယော့ပါသွားတယ်လို့ ILO ကထုတ်ပြန်တဲ့အစီရင်ခံစာမှာခန့်မှန်းထားခဲ့ပါတယ်
တင်လာနေအတွက်သတင်းချင်းချုပ်ကိုဦးတက်မောင်တန်းပြောပြပေးကြတာပါဒီနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့မတ်ဆူမွန်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Walker နဲ့ John Dryder တို့ဖြစ်ကြပါတယ်ဒီနေ့ညအတွက်စီစဉ်မှုဖြစ်ကျမအီတန်စင်ကတာဝန်ယူတင်ဆက်ပေးကြတာပါအခုထုတ်လွှင့်ပြီးတဲ့အတန်လွှင့်စီစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.